Welcome to the Voice of America in Burmese.
2019ခုနှစ်ဇူလိုင်လ18ရက်ဗုဒ္ဓဦးနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2440 51အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျွန်မကခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြေညာပေးမှာပါအမေရိကန်နိုင်ငံကြေးဌာနကမြန်မာနိုင်ငံမှာစူးဝါလှတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေသူတို့ရဲ့တက်ဆိုင်ရာမိသားစုဝင်တွေပေါ်ဒဏ်ခတ်ပိတ်ချုပ်မှုအသစ်ကိုအင်္ဂါနေ့မှာပဲချမှတ်လိုက်ပါတယ်အမေရိကန်အာကာသစူးစမ်းလေ့လာရေးမှာလူသားတွေလက်ကဘာပေါ်ခြေထနှိုင်ခဲ့တဲ့250ရွှေရုခန်းနာကိုဖလော်ရီဒါပြည်နယ်နဲ့ဝါရှင်တန် DC မြို့တော်တွေမှာစတင်ကျင်းပနေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွာနေ
။ကောင်းပါပြီရှင်။အဲ့ဒီလိုထိတ်တန့်ရနိုင်ငံတကာသတင်းတွေပြီးမှာတော့မြန်မာနိုင်ငံကထိတ်တန့်စစ်ဗိုလ်ချုပ်၄ဦးနဲ့မိသားစုဝင်တွေကိုအရေးယူတံခတ်ပိတ်ဆို့လိုက်တဲ့အကြောင်းအမေရိကန်နိုင်ငံကြားရေးဌာနကကြေညာချက်ထုတ်တာနဲ့ပတ်သက်လို့တုံ့ပြန်မှုတချို့ကိုအခုလိုကြားရမှာပါ
။ The State Department announcement is very welcome. It is overdue. It is time for all governments around the world to start
အရှာအဖွဲ့ရဲ့အာရှရေးရာတာဝန်ခံရဲ့မှတ်ချက်နဲ့တူနာဆင်ရမှာပါအမေရိကန်နိုင်ငံသားရေးဌာနမှာ၃ရက်ကြာကျင်းပနေတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနိုင်ငံတကာအစည်းအဝေးလာတက်တဲ့ Burma Human Rights Network UK ရဲ့အမှုဆောင်ဒါရိုက်တာနဲ့တည်ထောင်တွေ့ဆုံမေးမြန်းထားတာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အဲဒီနောက်မှာတော့ထိုင်းဆိုရသေးရဲ့ကြမ်းတက်စာချိန်ဆိုခွဲနဲ့အလဲအမေရိကဒေတာတွင်ရွှေ့ပြောင်းနေထိုင်သူတွေအရေးတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်အမေရိကန်နိုင်ငံကြေးဌာနကမြန်မာနိုင်ငံမှာစူးဝါလာတဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့တက်ဆိုင်ရာမိသားစုဝင်တွေပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုအင်္ဂါနေ့ဇွန်လ16ရက်နေ့မှာချမှတ်လိုက်ပါပြီ။ဒီဆိုးဝါးလာတဲ့လူခွင့်ချိုးဖောက်မှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေအတွင်ဥပဒေမဲ့တပ်ဖြတ်မှုတွေလည်းပါဝင်နေပါတယ်။အခုဒဏ်ခတ်အရေးယူခံရတဲ့ပုဂ္ဂိုလ်၄ဦးကတော့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်းဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်တို့ဖြစ်ကြပါတယ်။အခုလိုဒဏ်ခတ်ပိတ်ဆို့မှုတွေဟာအပိုက်8031ကငွေ2019အမေရိကန်နိုင်ငံကြေးဌာနရဲ့နိုင်ငံခြားလုပ်ငန်းရှင်များနဲ့တခြားဆက်ဆက်နေတဲ့အစီအစဉ်ဆိုင်ရာဥပဒေအရချမှတ်လိုက်တာဖြစ်ပါတယ်။ဒီအဲ့ဥပဒေအရနိုင်ငံခြားအစိုးရအရာရှိများနဲ့ပတ်သက်လို့တည်တာတဲ့အဂရီလိုက်စားမှုဒါမှမဟုတ်ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုကျူးလွန်မှုတွေမှာပါဝင်ပတ်သက်ကြောင်းခိုင်လုံတဲ့အချက်လက်ရရှိထားရင်အဲ့ဒီကျူးလွန်တဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့မိသားစုဝင်တွေဟာအမေရိကန်နိုင်ငံတွင်းကိုလာရောက်ခွင့်ပိတ်ပင်တာဖြစ်ပါတယ်။ဒီဥပဒေအရလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအနေနဲ့ဒီကျူးလွန်တဲ့အမေရိကန်နိုင်ငံကြီးဝန်ကြီးအနေနဲ့ဒီကျူးလွန်တဲ့အစိုးရအရာရှိတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုလူသိရှင်ကြားဒါမှမဟုတ်တီးခြားထုတ်ပြန်ကြေညာပေးရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံကြီးဌာနအနေနဲ့ policy တွေချမှတ်ရမှာအပြုအမူတွေပြောင်းလဲဖို့နဲ့တာဝန်ခံမှုတာဝန်ရှိမှုကိုထောက်ခံအားပေးဖို့အတွက်ဦးစားပေးတာဖြစ်ပါတယ်။အခုလိုအရေးယူဆောင်ရွက်မှုဟာဒီဥတီချက်တွေကိုပေါ့မြောက်အောင်မြင်စေဖို့အတွက်ရည်ရွယ်တယ်လို့လည်းနိုင်ငံကြီးဌာနအနေနဲ့ယုံကြည်ထားတာပါ။ဒီကြေညာချက်ဟာမြန်မာစစ်တပ်ရဲ့အစ်မြင့်ဆုံးခေါင်းဆောင်ပိုင်းအပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့ပထမဆုံးလူသိရှင်ကြားအရေးယူဆောင်ရွက်မှုလည်းဖြစ်ပါတယ်။အခုလိုဒီပုံကိုယ်တွေအပေါ်မှာအရေးယူဖို့အတွက်ထုတ်ပြန်ကြေညာရတာဟာကြီးမားတဲ့လူခွင့်ကျူးလွန်ချိုးဖောက်မှုတွေမှာဒီတက်မှုပါဝင်ကြောင်းခိုင်လုံတဲ့တက်တည်ထောက်တာပေါ်အခြေခံတာဖြစ်ပါတယ်။နိုင်ငံတော်မှမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေဖြစ်ပေါ်နေကြောင်းသတင်းတွေထွက်ပေါ်နေပြီးလူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူဖို့အတွက်မြန်မာအစိုးရကပြက်ကွက်နေတာနဲ့ပတ်သက်ပြီးတော့လည်းနိုင်ငံခြားရေးဌာနအနေနဲ့စိုးရိမ်မကင်းဖြစ်တယ်လို့ဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့ထိပ်ပိုင်းခေါင်းဆောင်တွေတာဝန်ယူမှုမရှိတဲ့စိုးဝါလာတဲ့ဥပမာတစ်ခုကတော့ရိုဟင်ဂျာတွေပေါ်မှာလူမျိုးစုလိုက်တုတ်တင်ရှင်းလင်းမှုအတွင်းအင်းတင်ရွာမှာတပ်ဖြတ်ခဲ့မှုအတွက်ပြစ်မှုထင်ရှားတွေ့ရှိရတဲ့စစ်သားတွေကိုပြန်ပြီးလွှတ်ပေးဖို့အတွက်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမကြခင်ကမှချမှတ်ခဲ့တဲ့အမိန့်ပဲဖြစ်ပါတယ်။တမရော်ဦးစီးချုပ်ဟာဒီပြစ်မှုကျူးလွန် ူတွေကိုအချင်းတောင်တွေထဲမှာလအနေငယ်သာချထားခဲ့ပြီးပြန်ပြီးတော့လွတ်ပေးတာဖြစ်ပေမဲ့လို့အင်းတင်ကြီးရွာတပ်ဖြတ်မှုတွေနဲ့ပတ်သက်လို့ကဘာကိုအတိပေးခဲ့တဲ့အထောက်ထားကိုတော့ရက်ပေါင်း900ကျော်ဖမ်းဆီးထားခဲ့တာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ
်။အသားရောင်ကွဲပြားသူ American Outlet Democratic အမတ်လေးဦးကဝေဖန်ခဲ့တာနဲ့ပတ်သက်ပြီးလူမျိုးရေးခွဲခြားပြောကြားမှုဖြစ်တဲ့ဆိုပြီးဝေဖန်ခံနေရသူသမ္မတဒေါ်နယ်ထရမ့်ဟာသူပြောတဲ့စကားအတွက်အခုထိအလျှော့ပေးမဲ့ဟာမပြသေးပါဘူး။အမေရိကန်နိုင်ငံကိုမနစ်သက်တဲ့လွတ်တော်အမတ်တွေအမေရိကန်နိုင်ငံကနေသူတို့ရဲ့မူရင်းအနယ်ရှိရာနိုင်ငံတွေကိုထွက်ခွာဖို့ပြောကြားခဲ့တာနဲ့ပတ်သက်ပြီးသတင်းတော်တွေမေးမြန်းတာကိုသူကထွက်မထွက်သူတို့ဘောမူကြည့်ပါရယ်။သွားကျင်တဲ့အချိန်တွေသူလည်းသွားကျင်တယ်လို့တော်ဝနိုင်ပါရယ်။နေကျင်တယ်လို့လည်းနေနိုင်ပါရယ်လို့ပြောခဲ့ပါရယ်။အစောပိုင်းကတော့သူကလူမျိုးရေးခွဲခြားစိတ်သူတွေသားထဲမှာမရှိကြောင်းညင်းဆိုခဲ့ပါတယ်။သမ္မတ ထရမ့်ရဲ့ကနဦးဝေဖန်တိုက်ခိုက်ပြောကြားချက်တွေဟာလူမျိုးရေးခွဲခြားမှုဖြစ်မဖြစ်ကိုဆုံးဖြတ်ပြီးရှုတ်ချပြစ်တင်ဖို့အတွက်ဒီမိုကရက်တစ်ကြီးဆိုတဲ့အောက်လွှတ်တော်မှာတော့အင်ကာနေမှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်ခင်ဗျာ
။ American Algata Susan Lee လေးမှာလူသားတွေလကဘာပေါ်မှာခြေချနှံခဲ့တဲ့ Apollo 11 Algata Keyson ရဲ့အနှစ်90ရွှေရုအခမ်းအနားကို American ပြည်တော်စု Florida ပြည်နယ်နဲ့ Washington DC မြို့တော်တွေမှာအင်ကာနေကစတင်ကျင်းပနေပါပြီ။လွန်ခဲ့တဲ့အနှစ်90တုန်းကလကဘာကိုတွားရောက်ခဲ့မဲ့ Apollo 11 Algata ယာဉ်ကို Florida ပြည်နယ် Canadian Algata စခန်းကနေစစ်တမ်း5 Rocket နဲ့လွှတ်တင်ခဲ့တာဖြစ်ပြီးလိုက်ပါသွားတဲ့ယာဉ်မှူးသုံးဦးကတော့ Neil Armstrong, Buzz Aldrin နဲ့ Michael Collins လို့ဖြစ်ပါတယ်။ Washington DC Smithsonian လေးချောင်းနဲ့အာဂါသဆိုင်ရာပြတိုင်မှာပထမဆုံးလကဘာပေါ်မှာခြေချခဲ့တဲ့ Neil Armstrong ကအဲ့ဒီချိန်တုန်းကဝတ်ဆင်ခဲ့တဲ့အာဂါသဝတ်ဆုံကိုပြသထားပါတယ်။ဒီခန္ဓာကို American ဒုသမ္မတ Mike Pence နဲ့အတူ NASA အကြီးအကဲ Jim Bridenham နဲ့ Armstrong ရဲ့သားဖြစ်သူ RickArmstrong တို့ကချီးမှုကျင်းပတာဖြစ်ပါတယ်။အာဂါသယင်မှု Neil Armstrong ကတော့2012ခုနှစ်အသက်82နှစ်အရွယ်မှာပဲကွယ်လွန်သွားခဲ့တာပါ။အခုတတိအသက်ရှိထင်ရှားရှိနေသေးတဲ့ Apollo 11အာဂါသယင်မှုတဦးဖြစ်တဲ့ Mike Collins ကတော့အင်ကာနေမှာသူတို့ရဲ့ Apollo 11အာဂါသယင်ကိုလွတ်တင်ခဲ့တဲ့နေရာဖြစ်တဲ့ Canadian အာဂါသစခန်းကိုတွားရောက်ခဲ့ပါတယ်။သူတို့အနေနဲ့အကောင်းဆုံးခြေလှမ်းချက်ကိုလှမ်းခဲ့တာဖြစ်ပြီးကမ္ဘာလူသားတွေအတွက်တာဝန်ကိုထမ်းဆောင်ခဲ့တယ်လို့ပြောပါတယ်။နောက်မှာအနာဂတ်မျိုးဆက်သစ်တွေအနေနဲ့အင်ကာချိုအထိတွားရောက်နိုင်မယ်လို့မျှော်လင့်ကြောင်းလည်းသူကပြောကြားခဲ့ပါတယ်။အသက်89နှစ်ရှိပြီဖြစ်တဲ့ Apollo အာကာသယာဉ်မှူးနောက်တစ်ဦးဖြစ်တဲ့ Buzz Aldrin ကတော့ Canadian အာကာသစခန်းကိုလာရောက်ဖို့စီစဉ်ထားပေမဲ့မလာရောက်နိုင်ခဲ့ပါဘူး
။ဥရောပပါလီမန်ကအင်ကာနေမှာ German ကကွယ်ရေးဝန်ကြီးဟောင်း Ursula von der Leyen ကိုဥရောပကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်ရွေးချယ်လိုက်လို့သူဟာဥရောပကော်မရှင်ရဲ့ပထမဦးဆုံးအမျိုးသမီးဥက္ကဋ္ဌဖြစ်လာခဲ့ပါတယ်။ပြည်ထောင်စုဆရာဘိုမျိုးမှာဥရောပပါလီမန်ကသူ့ကို383မဲနဲ့မဲအများစုအရေးအတွက်နဲ့ရွေးချယ်ခဲ့ပြီးမှသူကညှဉ်းပန်းတဲ့ဥရောပဖြစ်ဖို့အနိုင်ရမင်းကောမှထည့်သွင်းပြောကြားခဲ့ပါတယ်။ညှဉ်းညွတ်ခိုင်မာတဲ့ဥရောပဖြစ်ဖို့ကြိုးပမ်းရမှာဖြစ်လို့အပြုသဘောဆောင်ပြီးပူးတွဲလှုပ်လှုပ်ကြပါလို့ကျွန်မပြောချင်ပါတယ်လို့လည်းသူကပြောခဲ့ပါတယ်။အင်ကာနေအစောပိုင်းမှာတော့ von der Leyen ကရွှေ့ပြောင်းမှုတွေနဲ့ပတ်သက်လို့လူမှုရေးဆိုင်ရာနဲ့ပဝန်းကျင်ဆိုင်ရာမူဝါဒအပြောင်းလဲတွေကိုတင်ပြခဲ့ပြီးသူရာထူးရယူပြီးရက်ပေါင်း100အတွင်းမှာအစိမ်းရောင်ဥရောပသဘောတူညီချက်ရအောင်လုပ်ချင်တယ်လို့ပြောခဲ့ပါတယ်။ကျမတို့အတွက်အကြီးမားဆုံးသောစိန်ခေါ်ချက်ကကျမတို့ရဲ့ကမ္ဘာကြီးကြမ်းကြမ်းမာမာရှိနေဖို့ပါ။ကျမအနေနဲ့ဥရောပတိုက်ကုံ2050ခုနှစ်မှာပတ်ဝန်းကျင်အတွက်အန္တရာယ်ကင်းစေမဲ့ပထမဆုံးတိုက်ကြီးဖြစ်စေချင်ပါတယ်လို့လည်းပြောခဲ့ပါတယ်။ဂျာမန်ဝန်ကြီးချုပ်အန်ဂီလာမာခဲနဲ့မဟာမိတ်တူလည်းဖြစ်တဲ့ von der Leyen ဟာမြို့သမီးအခွင့်အရေးရရှိရေးအတွက်လည်းကြမ်းကြမ်းခံရပ်တည်သွားမယ်လို့လည်းပြောပါတယ်ခင်ဗျာ။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံရေးပါတီအသီးသီးနဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်အဖွဲ့စုကပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်45ဦးပါဝင်တဲ့ဖွဲ့စည်းပုံခြေကံဥပဒေ2008ခုနှစ်ကိုပြင်ဆင်ရေးအတွက်ပူးပေါင်းကော်မတီကဖွဲ့စည်းပုံပြင်ဆင်ရေးအတွက်တင်ပြချက်ပေါင်း3965ချက်ကိုတနင်္လာနေ့ကပြည်ထောင်စုတက်တော်မှာတင်သွင်းခဲ့ပါတယ်။ဒီတင် ဒီတင်ပြချက်3900ကျော်တန်းမှာအရေးကြီးဆုံးအချက်ဟာပုံမှန်436ဖြစ်တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့မင်္ဂလာတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအခန်းဆက်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအခန်းပါပုံမှန်436ကကြီးမှာရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်သဘောတူညီချက်ရယူဖို့နဲ့အဲ့ဒီနောက်မှာပြည်လုံးကျွတ်ဆန္ဒခံယူပွဲကျင်းပပြီးမဲပေးပံခွင့်ရှိသူအလုံးရဲ့ထက်ဝက်ကျော်မဲဆန္ဒနဲ့ပြင်ဆင်ရမယ်လို့ဖော်ပြထားပါတယ်။436ခါဝဲမှာတော့436ကကြီးမှာမပါတဲ့ပုံမှားတွေကိုပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အလုံးရဲ့85ရာခိုင်နှုန်းကျော်သဘောတူညီချက်နဲ့ပြင်ဆင်နိုင်ကြောင်းဖော်ပြထားပါတာပါ။ဒါကြောင့်ဖွဲ့စည်းပုံပြင်ဆင်မှုဆိုရင်တမတော်သားလွှတ်တော်ကိုယ်စားလှယ်ရဲ့ထောက်ခံမှုမရရင်ပြင်ဆင်မှုခက်ခဲနိုင်တာလည်းဖြစ်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်တွေမှာအကျိန်းနဲ့ဆွေးနွေးနိုင်မှုရှိတဲ့နောက်တင်ပြချက်တစ်ခုကတော့တမတော်သားလွှတ်တော်ကိုယ်စားလှယ်ပေါင်းမှုကိုရှော့ချဖို့ပဲဖြစ်ပါတယ်။ NLD ပါတီကနောက်တတိယအချိန်လွှတ်တော်တက်တမ်းမှာတမရတော်သားပါဝင်မှုကို15ရာနှုန်းစရုပ်ထအချိန်မှာ10ရာခိုင်နှုန်းနဲ့ပြင်ဆင်မှအချိန်မှာ5ရာခိုင်နှုန်းထရှိဖို့အတွက်တင်ပြထားတာဖြစ်ပါတယ
် H1N1 တကွေးယောဂါကြောင့်မြန်မာနိုင်ငံတွင်သေဆုံးသူဦးရေ54ယောက်ရှိပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကအင်္ဂါနေ့ကပြောကြားလိုက်ပါတယ်ပြီးခဲ့တဲ့လဇွန်လ19ရက်နေ့မှာဒီ H1N1 ယောဂါကြောင့်ပထမဆုံးအသက်သေဆုံးရမယ်ဖြစ်ပေါ်ခဲ့ပြီးတဲ့နောက်မှာဒီအပတ်ထဲတင်းနာနေကလူ6ဦးထပ်မံအသက်ဆုံးရှုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနပြန်ကြားရေးအရာရှိဒေါက်ဖြူဖြူအေးကပြောကြားခဲ့တာဖြစ်ပါတယ်ရန်ကုန်ဝါအခုချိန်ဒီကူးစက်ခံရမှုအများဆုံးနေရာဖြစ်ကြောင်းH1N1 ယောဂါကူးစက်နေသူလူနာတွေကိုတခြားဒေသကြီး3ခုမှာလည်းတွေ့ရှိရလို့ဒေသကြီး6ခုမှာ H1N1 ယောဂါဖြစ်ပွားနေကြောင်းသူက Anadolu Agency 3ထတာကိုပြောပါတယ်
အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာလူနေအိမ်၄တက်တက်လုံးပြိုကျခဲ့တဲ့အတွက်လူ၁၀ဦးသေဆုံးသွားခဲ့ပြီးတော့အဆက်အဦးပြည့်အောင်မှာဒါဇင်ပေါင်းများစွာပိတ်မိနေခဲ့ပါတယ်။ပိတ်မိနေသူတွေကိုကယ်တင်ဖို့နဲ့ဘေးရန်ရဲ့တုံ့ပြန်ရေးအဖွဲ့တွေနဲ့မိသက်တက်ဖွဲ့တွေကစူးစမ်းနေကြဆဲဖြစ်ပါတယ
်ဇူလိုင်လ18ရက်ဗုဒ္ဓဦးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေစတိုက်ထုတ်လွှင့်ပေးသွားပါမယ်။အမေရိကန်နိုင်ငံဈာရေးဌာနကမြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့သက်ဆိုင်ရာမိသားစုဝင်တွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုအင်္ဂါနေ့ဇူလိုင်လ16ရက်နေ့ကချမှတ်လိုက်ပါတယ်။ဒီဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်လင်းဖယ်ရှားမှုတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေလည်းပါဝင်နေပါတယ်။အခုလိုဒဏ်ခတ်အရေးယူခံရတဲ့ပုဂ္ဂိုလ်၄ဦးကတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်ဗိုလ်ချုပ်တန်ဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ဖြစ်ကြပါတယ်။အခုလိုအရေးယူဒဏ်ခတ်မှုအပေါ်မှာတုံ့ပြန်မှုတွေကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်နိုင်ငံသားရေးဌာနကမြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့မြန်မာစစ်တပ်ရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့လိုက်တဲ့ကြေညာချက်ကိုအင်္ဂါနေ့ဇူလိုင်လ16ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ဒီဆိုးဝါးလာတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေလည်းပါဝင်နေပါတယ်။အခုဒဏ်ခတ်အရေးယူခံရတဲ့မြန်မာစစ်ကောင်းဆောင်တွေကတော့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်ဗိုလ်ချုပ်တန်ဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ဖြစ်ပါတယ်။အခုလိုအမေရိကန်အစိုးရဘက်ကမြန်မာစစ်ဗိုလ်ချုပ်တွေကိုပြစ်မှတ်ထားအရေးယူတာကိုကြိုဆိုကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် The State Department announcement is very welcome. It is overdue. It is time for
American နိုင်ငံရဲ့ဝန်ကြီးဌာနရဲ့အခုလိုကြေညာချက်ကိုအလွန်ပဲကြိုဆိုပါတယ်။အချိန်အောင်နောက်ကျနေတာပါ။ Ranger ပေါ်လူမျိုးတွန်းတပ်ဖြတ်မှုလူသားတွေအပေါ်ယာဆွေးမှုကျူးလွန်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုတကဘာလုံးမှရှိတဲ့အစိုးရတွေနဲ့တန်ခတ်အရေးယူဖို့အချိန်ရောက်နေပါပြီ။ဒီလိုအရေးယူမှုဟာတာဝန်ရှိတဲ့မြန်မာစစ်ဗိုလ်ချုပ်တွေသာမကအရက်သားအစိုးရနဲ့အာဏာပိုင်တွေကိုပါတတိပေးလိုက်တာကဒီလိုကြီးမားလာတဲ့ရာဇဝတ်ကျူးလွန်မှုမျိုးကိုဘယ်သူကမှမေ့ပြစ်မှာမဟုတ်တယ်လို့လုံးဝသိခံမှာမဟုတ်ဘူးဆိုတာပါ။ဒီကြေညာချက်ဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးကလည်းဒီရိုဟင်ဂျာတွေကိုအစုလိုက်အပြုံလိုက်မောင်းထုတ်တဲ့အမှုကိုစတင်ကင်တွေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်
။အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဂမ်ဆန်းကလည်
းကျွန်တော်ကအင်မတန်ကိုကြိုဆိုပါတယ်လို့ဒီဟာကတကယ်ကောင်းတော့တဲ့မှာတကယ်လူတွေကိုတတ်ဖြတ်ခဲ့တဲ့စစ်ရာဇဝတ်မှုလုပ်ခဲ့တဲ့ဒီစစ်ကောင်ဆောင်တွေကတော့လုံးဝကဘာကနေစောက်ခွက်မှဒီလိုရှုံချတင်ပါတယ် တော့အကုန်လုံးနိုင်ငံတီးတီးကလည်းဆက်လက်ပြီးမှလုပ်ဖို့ပဲကျွန်တော်ကညော်လင့်ပါတယ
်။ Burma Human Rights Network အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကိုကျော်ဝင်းကလည်းဒီလိုမြန်မာစစ်ဘုတ်ချုပ်တွေကိုပြစ်မှတ်ထားအရေးယူတာနဲ့ပတ်သက်လို့အခုလိုတုံ့ပြန်ပြောဆိုပါရစေ။
ကျွန်တော်တို့ဒီဟာတော့ဟိုကြိုဆိုတော့ဗောနော်ဒါတောက်တောင်ကြာနေပြီသူတို့သူတို့အရေးယူမှချပြီပေါ့ဒီဟာတော့နောက်တစ်ခုကကျွန်တော်နောက်တစ်ခုကျွန်တော်ကလည်းဒီဟာကိုဗာမြင်လဲဆိုရင် symbolic ဖြစ်တဲ့အရေးယူမျိုးမဟုတ်ဘူးတကယ်ထိရောက်တဲ့အရေးယူမှုမျိုးကျွန်တော်ပို့လူလာတယ်ဗောနော်ဆိုတော့ဒါတော့ပထမခြေလန်တလန်းနေနဲ့ကျွန်တော်ကြိုဆိုတယ်ဗောပြီးယူတော့ဘာလို့အရေးယူလဲဆိုတာမင်းအောင်လိုင်းကိုခြံထားတယ်လေအလုံးကဆိုဒီအမေရိကန်ဆာဗီဆိုပကြုံးပြီးမြောင်းလာရေးယူပြီးဆိုတော့ကျွန်တော်တို့ပြောလင်းတာပေါ့တခြားနိုင်ငံတွေလည်းဒီအလားတူဆက်လုပ်လာမယ်။နောက်အရေးယူတဲ့နေရာမှာနည်းနည်းပုံပြီးပြင်းထန်တဲ့အရေးယူမှုမျိုးပြုလုပ်လာဖို့ကျွန်တော်ပြောလင်းတာပေါ့နော်
။အပိုက်9031ကငယ်2019ခုနှစ်အမေရိကန်နိုင်ငံသားရေးဌာနရဲ့နိုင်ငံသားလုပ်ငန်းစဉ်များနဲ့တခြားဆက်ဆက်နေတဲ့အစီအစဉ်ဆိုင်ရာဥပဒေအရချမှတ်ခဲ့တာပါ။ဒီအဥပဒေအရနိုင်ငံသားအစိုးရအရာရှိတွေနဲ့ပတ်သက်လို့တိတာတဲ့အာခရီလိုက်စားမှုဒါမှမဟုတ်ကြီးမားတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမှာပါဝင်ပတ်သက်ကြောင်းခိုင်လုံတဲ့အချက်လက်ရှိထားရင်အဲ့ဒီကျူးလွန်တဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့မိသားစုဝင်တွေကိုအမေရိကန်နိုင်ငံတွင်လာရောက်ခွင့်ပိတ်ပင်တာဖြစ်ပါတယ်။ဒီဥပဒေအရလည်းအမေရိကန်နိုင်ငံသား၏ဝင်ကြီးအနေနဲ့ဒီကျူးလွန်တဲ့အစိုးရအရာရှိတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုလူသိရှင်ကြားဒါမှမဟုတ်တရားထုတ်ပြန်ကြေညာပေးရမှာဖြစ်ပါတယ်။ဒီကြေညာချက်ဟာမြန်မာစစ်တပ်ရဲ့အစစ်မြင့်ဆုံးခေါင်းဆောင်ပိုင်းအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့ပထမဦးဆုံးလူသိရှင်ကြားအရေးယူဆောင်ရွက်မှုလည်းဖြစ်ပါတယ်ရှင်
။မအင်ချင်နိုင်စူးစီးတင်ပြသွားတာပါရှင်။အခုတခါတော့ဒီဘာသာရေးဆိုင်ရာလွတ်လပ်ခွင့်နဲ့ဆိုင်တဲ့အစည်းအဝေးပွဲအကြောင်းကိုပြောပြပေးပါမယ်။အမေရိကန်နိုင်ငံသားရေးဝင်ကြီးမိုက်ပွန်ပီယိုတာဝန်ယူပြီးအမေရိကန်နိုင်ငံသားရေးဌာနမှ၃ရက်ကြာကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာစီဝေးပွဲကိုဇူလိုင်လ16ရက်ကနေ18ရက်နေ့အထိဝါရှင်တန် DC မှာ၃ရက်ကြာကျင်းပနေပါတယ်။ဒီအစည်းအဝေးပွဲကိုတက်ရောက်လာတဲ့ Burma Human Rights Network UK ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းကို VOA ကတွေ့ဆုံမေးမြန်းရမှာဒီအစည်းအဝေးရဲ့ထူးခြားချက်နဲ့ပတ်သက်လို့သူကအခုလိုစပြောပါတယ်။
ဒီစီဝေးဘက်မှာကျွန်တော်အခုတွေ့ရတာတော့နိုင်ငံတကာကနေပြီးတော့တက်လာတဲ့ဖိနှိပ်ခံအပေါင်းဆုံးကျွန်တော်တွေ့တယ်။ Now အဲ့ဒီမှာ American ဆိုရရဲ့ခံထားတဲ့အထူးသံတမန်ပေါ့နော် Mrs. Sam Brownback သူနဲ့တူတူနောက်ယူရိုပါသမဂ္ဂရောနောက် UN ကရောအဲ့လိုအလားတူခံထားတဲ့ပုံစံတွေသူတို့တွေကနေပြီးဒီဘာသာရေးလွတ်လပ်ခွင့်ဘယ်လောက်အရေးကြီးမှအကြောင်းလက်ရှိကမ္ဘာကြီးမှာဘယ်လိုတွေပြဿနာတွေရင်ဆိုင်နေရလဲဆိုတာနဲ့ပတ်သက်လို့သူတို့ဆွေးနွေးကြတယ်။အထူးသဖြင့်ဒီမှာလူ၃ယောက်ကျွန်တော်တို့ဒီနေ့စကားပြောတယ်အဓိကတော့ New Zealand နိုင်ငံကဒီ Christchurch မှာကျုံခဲ့တဲ့ဒီ victim တယောက်ပေါ့နော်တဲ့သူရဲ့နောက်ဂျူးဖုံးကျော်ကြီးတပါးရဲ့နောက်ဒီစရီလင်ကာခရီးအမျိုးသမီးတယောက်သူတို့၃ယောက်ကနေပြီးဒီသူတို့ရဲ့ဖြစ်ဖြစ် experience တို့ရှင်းပြတာပေါ့နော်တတဖြတ်တာတွေအဲ့မှာဖြစ်သွားတဲ့ဟာတွေဘယ်လိုတွေသူတို့ခံစားရလဲဆိုတာနဲ့ပတ်သက်လို့စိတ်ဝင်စားစရာကောင်းတာကအမုန်းတရားတစ်ခုအခြေခံပြီးတော့ဖြစ်လာတဲ့ဟာတွေပေါ့နော်ဒီဘယ်ဘာသာရဲ့ဆိုတာကိုဒီမှာတော့ပြောဖို့ခက်နေပြီဒီမှာဘာသာပေါင်းစုံပြဿနာဖြစ်နေပြီဒီမှာပေါ့နော်ခရီးအန်ဘာသာဝင်တယောက်ကဂျူးကိုတတ်တယ်မွတ်စလင်တယောက်ကဟိုခရီးအန်ကိုတတ်တယ်ဒီလိုဟာတွေနဲ့အမုန်းတရားအခြေခံပြီးဖြစ်လာတဲ့ဟာတွေဆိုတဲ့အတွက်ကျွန်တော်တို့လူသားတွေတယောက်ကိုတယောက်ဟိုဒီခေတ်ဒီခါကြီးမှာပို့ပြီးတယောက်ကိုတယောက်နားလည်လာပြီးတရင်ချက်လက်တွေပို့ပြီးတော့ပွင့်လင်းမြင်သာလာပြီးအဲ့လိုအခြေအနေမျိုးမှာတော့မှတယောက်ကိုတယောက်ကျွန်တော်နားမလည်နိုင်သေးဘူးလားဆိုတဲ့မိကွန်းထုတ်စရာတွေဖြစ်လာပြီးဘာကြောင့်နားမလည်နိုင်သေးလဲတယောက်ကိုတယောက်ပေါ့နော
်ဘာသာရေးပေါ်မှာခွဲခြားဆက်ဆံမှုတွေဒီဘာသာရေးရဖိနှိပ်ခံရမှုတွေနဲ့ပတ်သက်ပြီးတော့ American အစိုးရရဲ့ရည်တည်ချက်ကိုရောဘယ်လိုတွေ့ရလဲရှင
်American အစိုးရရဲ့ရည်တည်ချက်ကတော့ तू ကနိုင်ငံတကာမှာဒီလိုပြဿနာတွေဖြစ်နေတဲ့ဟာကို तू ဘာထောက်ပြလဲဆိုတော့ဘာသာရေးလွတ်လပ်ခွင့်ရှိတဲ့နိုင်ငံတိုင်းမှာလူခွင့်ဆိုတာရှိတယ်။လူခွင့်ဆိုတာရှိတဲ့အတွက်ဟိုတောင်ယုံတောင်ယုံလူနည်းစုတွေဖိနှိပ်ခံရမှုပြဿနာမျိုးမရှိသလိုရာဇဝတ်မှုကြီးမားတဲ့ပြဿနာလည်းမရှိဘူး။အဲ့လိုနိုင်ငံတွေမှာစီးပွားရေးတည်ငြိမ်မှုကလည်းရှိတယ်။စီးပွားရေးတိုးတက်မှုကလည်းပိုပြီးတော့အလားအလာရှိတယ်ပေါ့နော်။ဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံမျိုးမှာလူခွင့်ရတော်တော်လေးချိုးဖောက်ခံရတယ်။လူနည်းစုတွေမျိုးမျိုးဒုက္ခသုခနဲ့ရင်ဆိုင်ရတယ်နော်။အဲ့လိုနိုင်ငံတွေမှာများသောဖြင့်ကျွန်တော် site လိုမျိုးပြဿနာမျိုးတွေအများဆုံးရင်ဆိုင်ရတယ်ပေါ့နော်။ဒါကြောင့်လည်းအဲ့လိုနိုင်ငံတွေကစီးပွားရေးမှာနံလာမထူနိုင်ဘူးရာဇဝတ်မှုနည်းနည်းချပြီးတော့အဲ့လိုဟာမျိုးသူအဓိကထောက်ပြတာပေါ့
အခုဒီအဲ့ဒီနိုင်ငံတကာစီဝေးပွဲမှာကိုကျော်ဝင်းကလည်းပါဝင်ပြီးတော့အဓိကပြောဆိုသူတဦးအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောမှာဆိုတော့ဘာအကြောင်းအရာဓိကပြောဖို့ရှိလဲရှင
်ကျွန်တော်အဓိကပြောမှာတော့ကျွန်တော်မြန်မာပြည်မှာရှိတဲ့လူနည်းစုတွေဖြစ်တဲ့ကချင်ကရင်ကယားရှမ်းရခိုင်ဒီလူနည်းစုတွေတော့ဘာသာရေးရကျွန်တော်ဒီဖိနှိပ်ချုပ်ချယ်ခံရတဲ့နော်မြန်မာမွတ်စလင်တွေရိုဟင်ဂျာတွေဒါတွေအားလုံး issue ကျွန်တော်ပြောမှာဖြစ်တယ်ဆိုတော့အဓိကပြောမှာတော့ကျွန်တော်ဘာဥမာကချင်ပြည်နယ်တစ်ခုလုံးမှာဆိုရင် church ပေါင်း200ကျော်ဖျက်ဆီးခံလိုက်ရပြီ။နောက်ဒီမြန်မာပြည်အဝမ်တဝမ်မှာဆိုရင်လည်းပလီပိတ်ခံလိုက်ရတာဖျက်ဆီးခံလိုက်ရတာယနေ့တိပိတ်ခံထားရတဲ့ဟာတွေ။နောက်မြန်မာပြည်တဝမ်လုံးမှာဒီလူနည်းစုတွေကိုဖိနှိပ်နေတဲ့စနစ်ကြီးပေါ့နော်။ဒါတနေငံလုံးမှာဖြစ်နေတော့ဒီဒုက္ခတွေ မြန်မာပြည်အိနီချင်းနိုင်ငံတွေမှာပြန်ကြည့်မယ်ဆိုရင်လည်းဒီလူနေစုတွေမြန်မာပြည်ဒုက္ခတွေတိတ်နေတန်းနေချီပြီးတော့ရောက်နေကြတယ်ဆိုတော့ဒီ issue တွေကျွန်တော်အဓိကထောက်ပြမယ်ဘာကြောင့်ဒီလိုဖြစ်ရသလဲဒီဟာရဲ့အဓိကဇင်းမြင့်အကြောင်းရင်းအခြေခံအကြောင်းရင်းကဘာလဲဆိုတာကိုကျွန်တော်ဆွေးနွေးမှာဖြစ်တယ
်အဲ့တော့ကိုကျော်ဝင်းတို့ Burma Human Rights Network အဖွဲ့ကအစီရင်ခံစာတစ်စောင်လည်းမကြသေးခင်ကမှထုတ်ပြန်ထားတယ်လေ Rohingya ဒုက္ခသည်တွေနေရပြန်ရေးကိစ္စမှာဒီ MVC ကတ်ကိုဖျက်သိမ်းရေးပြီးအစီရင်ခံစာထုတ်ပြန်ထားတယ်ဒီ MVC ကတ်ထုတ်ပေးရေးအစီအစဉ်ကဘာကြောင့်အဟန့်တားအနေနဲ့ဖြစ်နေရလဲရှင
်အဲ့ဒီအဲမှာအချက်လက်တွေကဟို NVC တခုအပေါ်မှာပေါ့နော်တခြားအချက်လက်တွေလည်းအများကြီးရှိပါတယ်ဆိုတော့ကျွန်တော်ဘာလို့ထောက်ပြခြင်းလဲဆိုတော့ NVC တခုကျွန်တော်ပြောရမယ်ဆိုတော့ NVC ကိုတော့ဘာအကြောင်းပြလဲဆိုတော့ဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့မြန်မာပြည်ဘက်ကိုပြန်ကူးလာမယ်ဆိုရင်ဒီလူတွေဟာနိုင်ငံသားလားဘယ်နိုင်ငံသားလဲကျွန်တော်တို့ဘယ်လိုသိမလဲပေါ့နော်ဒါကြောင့်လို့ NVC ဆိုတဲ့ဟာကိုလိုအပ်တယ်ဒီလူတွေကိုကျွန်တော်နိုင်ငံသားစီစဉ်ရမယ်ထောက်ထားတွေတောင်းရမယ်တကယ်ပြန်ကြည့်လို့ရှိရင်ဒီဒိုဟင်ဂျာတွေဆိုတာကကမ္ဘာပေါ်မှာအများဆုံးစီစစ်ခံထားရတဲ့လူသားတွေလို့ကျွန်တော်ပြောလို့ရတယ်ဘာကြောင့်လဲဆိုတော့1990ကျော်လောက်ကတည်းက94လောက်ကတည်းကပေါ့နော်နစ်စင်ဆွတ်တင်စစ်လို့ခေါ်တဲ့ဒီနစ်စင်ဒီဇန်နဝါရီလဆိုရင်ဒီအနာဘယ်နေနေသွားပြီးတော့ဒရင်းဂျာတအိမ်တဆင်းမိသားစုဝင်စင်းကိုသူတို့စစ်တမ်းကောက်တယ်ပြီးရင်မိသားစုလည်းစုပြီးဓာတ်ပုံရတယ်ဒါနစ်စင်လောက်ရတဲ့လို့ဆိုတော့တနေ့နဲ့တနေ့ဆိုဓာတ်ပုံတွေသူတို့ရှင်ကြည့်တာဒီနေ့မှဒီလူဘာလို့ဘယ်ရောက်သွားလဲခုနေ့မှတော့ဒီလူရှိတယ်ဒီနေ့မှဒီလူတွေကဘာလို့တိုးလာတယ်ဒါတွေသူတို့စသည်ဖြင့်သူတို့မှမိခွန်းနေရှိဆိုတော့အဲ့ဒီလိုဟာမျိုးစင်စက်မပြတ်လောက်သွားတဲ့ဟာက2019ထိဆိုတော့နှစ်ပေါင်း20 30လောက်လောက်သွားတဲ့ဒီစီစဉ်မှုကြီးကိုဒီဟာထောက်ထားတယ်သူတို့ဘယ်မှာထားတာလဲဒါတွေရှိတယ်လေဒီဟာကိုသူတို့ပြန်စီစစ်ပြီးတော့ဆိုတော့အဲ့အတွက် NVC ဆိုတဲ့ဟာကိုသူတို့ဘာကြောင့်လိုအပ်တယ်လဲပြန်စမ်းကြည့်တော့ဘာတွေ့လဲဆိုတော့ဒီ NVC ကိုလက်ခံနေဆိုတာ ਨੇ သူတို့ကဘာရိုဟင်ဂျာမဟုတ်ဘူးဆိုတော့သူတို့ကလက်ခံရမယ်ဆိုတော့ရိုဟင်ဂျာဆိုတဲ့ဟာကိုသူတို့ပြောလို့မရဘူး NVC တဲမှာပြီးွားလို့ရှိရင်ဒီ NVC ဆိုတဲ့အရာကိုသူတို့ကလက်ခံရမယ်ဖြစ်တယ်နော်ဒီဟာဘယ်ချင်းသူတို့ကိုနိုင်ငံသားရမယ်ဆိုတာဒီလူတွေကနိုင်ငံသားတွေပဲ90ခုနှစ်မှာသူတို့စီရနေပြီးတော့မဟုတ်ဘူးနေတိမ့်သွားတယ်တင်သွားပြီးတော့ white card ဆိုပြီးထုတ်ပေးတယ် white card ကိုတင်သွားတယ် martial 2015မှာပြီးတော့ဖြစ်ပိုင်းလေးတွေပေးတာဆိုဒီလူတွေစနစ်တကျနိုင်ငံမဲ့ဖြစ်အောင်လုပ်ထားတာဒီစနစ်ကလွန်ခဲ့တဲ့နှစ်ပေါင်းတိတ်မချာခင်သေးခင်ကဒီလူတွေနိုင်ငံသားဖြစ်အတိမပြုထားတယ်နိုင်ငံသားဖြစ်အတိမပြုထားလို့လည်းဒီလူတွေက2010မှာမဲပေးခွင့်ရခဲ့တယ်ဆိုတော့2014မှာကျတော့တို့တွေကိုလုံးဝဒီစစ်တမ်းမှာတည်းကမထည့်တော့ဘူးဆိုတော့ဒီဟာကဘာလို့ပြလဲဆိုတော့ဒီမှာမှာပြီးမှဒီဘာသာရေးကိုအခြေခံတဲ့လူမျိုးခွဲခြားရေးဘာသာရေးခွဲခြားရေးစနစ်ကြီးကရှိနေတယ်လူခွင့်ချိုးဖောက်မှုကရှိနေတယ်ဆိုတာဒါမျက်ဝါးထင်ထင်နေနေရတယ်ဒီဟာဆိုတော့ဒီ NVCD ဒီဟာရဲ့တက်တည်တစ်ခုပဲဒါကြောင့် NVC ကိုလက်ခံရမယ်ဆိုတာက Ranger တွေသူတို့ကိုသူတို့ Ranger ဖြစ်ဆုံးရှုံးရမယ်ဆိုတော့ဒါဝန်ခံခိုင်းတာအတူတူပဲဒါဘလို့မှမဖြစ်နိုင်တဲ့ကိစ္စတစ်ခု
Burma Human Rights Network UK ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းကိုမတ်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်အခုဒေတာရင်းသတင်းတွေဘက်ကိုအလှည့်ပေးပါတော့မယ်ထိုင်းနိုင်ငံမှာဇူလိုင်လ16ရက်နေ့ကအစိုးရဝန်ကြီးများအဖွဲ့အစ်ဟာထိုင်းဘုရင်ရှေ့မှောက်ကျန်းသစ္စာကျင်းပခဲ့ပါတယ်။မလာတဲ့ကျင်းပခဲ့တဲ့ရွေးကောက်ပွဲရလအရာထိုင်းစစ်ဖက်နဲ့ဆက်နွယ်သူတွေအရေးရှုံးနေကြတာဖြစ်ပေမဲ့အခုထိုင်းအစိုးရတဲ့အဖွဲ့မှာအရင်စစ်အာဏာသိမ်းစစ်ကောင်းဆောင်ပရာယုတ်ချန်အိုချာပဲဝန်ကြီးချုပ်အဖြစ်ပြန်ပြီးတော့အရွေးချယ်ခံရပါတယ်။ဝန်ကြီးချုပ်ကတိုင်းပြည်ကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအုပ်ချုပ်သွားမယ်လို့လည်းကြေညာခဲ့ပေမဲ့ဒီမိုကရေစီအရေးလှုပ်ရှားတဲ့ပါတီတွေကတော့စစ်အစိုးရက2014အာဏာသိမ်းအပြီးရေးဆွဲထားတဲ့ဒီထိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ပြီးတော့ပြန်နိုင်ဖို့ကြိုးစားနေကြတာပါအပြည့်စုံကိုဒေါက်ခင်မျိုးသက်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်ထိုင်းနိုင်ငံမှာစစ်တပ်ကနိုင်ငံကို9နှစ်ကြာအုပ်ချုပ်ခဲ့ပြီးတဲ့နောက်မှာပြည်သူရွေးကောက်တင်မြှောက်ထားတဲ့အစိုးရတည်းပေါ်ပေါက်လာပြီလို့ဆိုပေမဲ့အာဏာဟာအရင်တုန်းကလိုပဲစစ်တပ်နဲ့ရင်းနှီးသူတွေရဲ့လက်ထက်မှာရှိနေစေပါဇူလိုင်လ16ရက်အင်္ဂါနေ့ကတော့ထိုင်းဘုရင်မဟာဝဇီယလန်ကောင်းရှိမောင်မှာအစိုးရဝန်ကြီးများအဖွဲ့အစ်ကကျန်းသစ္စာကျင်းပခဲ့ပါတယ
်ခါဘုရားတเจ้าဘုရင်ပြယုတ်တန်ဝချာနာယကရထဘွန်ထရီ
အခုအစ်စ်ရွေးချယ်လိုက်တဲ့ဝန်ကြီးများအဖွဲ့တာဝန်တွေမှထမ်းဆောင်ခင်ကျန်းသစ္စာကျင်းပဖို့အတွက်အဖွဲ့ဝင်တဲ့36ယောက်ကိုဘရင်မင်းမြတ်ရှေ့မောက်ခါစား권ပြုဖို့ကျွန်တော်မျိုးပရာယုတ်ချံအိုချာပန်ချာအပ်ပါသည
်ထိုင်းပြည်မဟာဝဇီယလန်ကောင်းကတော့ဝန်ကြီးများအဖွဲ့အနေနဲ့နိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးအကောင်းဆုံးလှုပ်ဆောင်ဖို့ပြောကြားခဲ့တာပါ
ဘာခေါ်ဟဲ့ခဏရတ္ထမန်ထရီရတ္ထဘန်ได้มีกําลังใจ
ဝန်ကြီးများအဖွဲ့နဲ့အစိုးရတို့အနေနဲ့သူတို့ထမ်းဆောင်ရမယ့်တာဝန်ဝတ္တရားတွေကိုကောင်းကောင်းမွန်မွန်နဲ့မှန်မှန်ကန်ကန်ဆောင်ရွက်ဖို့ရဲစွမ်းတက်တည်ရောအာဏာပါရှိမယ်လို့ပြောလင့်ပါတယ်ဘယ်အလုပ်ကိစ္စမဆိုအတားအဆီးရှိတတ်တယ်လို့ဘယ်လုပ်ငန်းမဆိုအခက်အခဲတွေနဲ့ရင်ဆိုင်ရတတ်ပါတယ်အလုတ်တာဝန်ကိုထမ်းဆောင်ရင်ပြဿနာကိုဖြေရှင်းရတာဟာဓမ္မတာပါဒါမှလည်း နိုင်ငံရဲ့အခြေအနေလိုက်အစဉ်ပြေပြေရပ်တည်သွားနိုင်မှာဖြစ်ပါတယ်
။မတ်လရွေးကောက်ပွဲမှာဒီမိုကရေစီလိုလားတဲ့ပါတီတွေကအများစုအနိုင်ရခဲ့တာဖြစ်ပေမဲ့2014မှာအာနာသိန်းခေါင်းဆောင်ဖြစ်တဲ့စစ်တပ်အကြီးကဲပရယုတ်ချန်ဟိုချာကပဲဒုတိယအကြိမ်ပြန်ပြီးအခုအစိုးရတဲ့ဖွဲ့မှာဝန်ကြီးချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်မှာဖြစ်ပါတယ်။ကျန်းသစ္စာကျင်းစုပွဲမတိုင်ခင်တနင်္လာနေ့ကတော့အခုခါမှာပြည်သူရွေးကောက်တင်မြောက်ထားတဲ့အစိုးရတဲ့ပေါ်ပေါက်လာပြီးဖြစ်တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအုပ်ချုပ်သွားမယ်လို့ဝန်ကြီးချုပ်ပရယုတ်ကပြောကြားခဲ့တာပါ
။ဖီနောင်ပြည်သူที่เคารพครับบัดนี้ประเทศไทยได้เข้าสู่ขั้นตอนของการปกครองระบอบประชาธิปไตย
ดุจิครับมีพระมหากษัตริย์เป็นประมุขภายใต้ซีเมนขันบิยินสนิทเนี่ยอุชุบเดดิโมคราซีနိုင်ငံတနိုင်ငံအနေနဲ့လူလူရွေးကောက်တင်မြောက်ထားသူတွေနဲ့ဖွဲ့စည်းထားတဲ့လွတ်တော်တရက်ပေါ်ပေါက်လာပြီဖြစ်တယ်လို့လွတ်တော်လေပတ်ဖို့အစိုးရတက်ကိုအတီးပြုတ်ပေးလိုက်ပါပြီနိုင်ငံတကာအမြင့်ဆုံးစံတွေနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေကလွတ်လပ်ခွင့်နဲ့ရပိုင်ခွင့်အများအပြားကိုစောင့်ရှောက်မှုပေးထားပါတယ်။ဘယ်အထူးအာဏာကိုမှတုံးစရာမလိုပဲမပြေလည်သေးတဲ့ပြဿနာတွေကိုဒီမိုကရေစီလုပ်ငန်းစဉ်တွေနဲ့ဖြေရှင်းသွားမှာဖြစ်ပါတယ
်။ထိုင်းနိုင်ငံရဲ့အခြေအနေဟာရွေးကောက်ပွဲအပြီးမှာပုံမှန်ပြန်ပြီးဖြစ်လာပြီလို့လည်းဝန်ကြီးချုပ်ပရယုတ်ကပြောပါတယ်။ထိုင်းနိုင်ငံမှာမဲဆန္ဒရှင်52တန်းဟာအောက်လွှတ်တော်အမတ်နေရာ900အတွက်မဲပေးချရတာဖြစ်ပြီးအမတ်နေရာ350ကတရက်ရွေးကောက်တာဖြစ်တယ်လို့ကျန်နေရ150ကလူလူကြိုက်တဲ့ပါတီကိုရွေးချယ်ရတာဖြစ်ပါတယ်။အထက်လွှတ်တော်အမတ်နေရ250အတွက်တော့ထိုင်းစစ်တပ်ကပဲရွေးချယ်ခဲ့တာပါ။ဒါကြောင့်ရွေးကောက်ပွဲမှာအတိုက်ခံပါတီတွေကအများစုအနိုင်ရခဲ့တာဖြစ်ပေမဲ့ဒီလွှတ်တော်နှစ်ယောက်ကပြန်ပြီးရွေးချယ်လိုက်တဲ့ဝန်ကြီးချုပ်ကတော့စစ်တပ်အကြိုက်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်ကြီးပရယုတ်ပဲပြန်ပြီးအရွေးခံရတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေကလည်း2014စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်အလို့ကျရေးဆွဲထားတာဖြစ်ပါတယ်။ဒါကြောင့်ဒီမိုကရေစီလှုပ်ရှားတဲ့အတိုက်ခံပါတီတွေကအခုခါမှာဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်ရေးကိုထိတ်တန့်ဦးစားပေးဖြစ်နေလှုပ်ဆောင်ဖို့ပြင်နေကြပါပြီ။ဖွဲ့စည်းပုံအခြေခံဥပဒေမှာရှိတဲ့ပြတ်ထန်းချက်296ခုတည်းကစစ်တပ်ကိုဆက်ပြီးအာဏာခိုင်မြဲအောင်ချမှတ်ထားတဲ့ပြတ်ထန်းချက်နှစ်ခုကိုပြင်ဆင်နိုင်ဖို့အတွက်ဦးစားပေးလှုပ်ဆောင်နေတယ်လို့အတိုက်ခံတွေကပြောပါတယ်။ဒါပေမဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့အတွက်ထိုင်းစစ်တပ်ကရွေးချယ်ထားတဲ့အထက်လွှတ်တော်အမတ်တွေကအနည်းဆုံး3ပုံ2ပုံရဲ့ထောက်ခံချက်ကိုရယူဖို့လိုတာတော့ဖြစ်ပါတယ်။ထိုင်းနိုင်ငံတိုးတက်ဖွံ့ဖြိုးရေးဆိုင်ရာစီမံခန့်ခွဲရေးအမျိုးသားသိပ်ပံ NIDA ကနောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းတွေအရဆိုရင်တော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီနည်းလမ်းမကျသလိုအထူးသဖြင့်ပြတ်ထန်းချက်အမှတ်292ကိုပြန်လည်ပြင်ဆင်ဖို့အတွက်လှုပ်ဆောင်ရမယ်လို့ယုံကြည်ကြပါတယ
်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်
VOA American အသံရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA American တန်ကဗုဒ္ဓဦးနေမနေ့ကလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ခန်းစာနဲ့အင်္ဂါညတိုက်ရိုက်လေလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်အစီအစဉ်မှာတော့
ဒီတနေ့သဲမှာကိုပဲလူ 9,000 ကျော်လောက်ကိုဖမ်းမိတယ်။ဒီနှစ်လတွန်းတော့မှာပဲအချိန်20လောက်ဒီလိုဒီပုံကူတာတွေလာတရားမဝင်ရောက်လာတာတွေကို
မြန်မာပြည်တွင်အလုတ်လက်မဲ့နဲ့လှုပ်အားကနေပါလွန်းလာကြောင်းပြပထွက်အလုတ်လောက်ကြရသူတွေရင်ဆိုင်ကြုံတွေ့နေရတဲ့အန်ဒီယာတွေနဲ့အခက်အခဲတွေအကြောင်းဆွေးနွေးထားတာနားဆင်ကြရမှာပါ။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းဆောင်မတွေကိုမူလဆောင်ပါရှင်တွေရဲ့အာပေါ်မပြည့်ဒေါ်လာလာတန်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
။အိန္ဒိယဆူရကမြန်မာရေတပ်ကိုပြည်တွင်းထုတ်တော်ပီဒိုပထမအသုတ်ကိုပို့ဆောင်ပေးခဲ့တဲ့ဆူရဲခေါင်းကြီးနဲ့ The Diplomat သတင်းစာမှာ Ankit Pandey ရေးသားတဲ့ဆောင်ပါကနေပထမဦးဆုံးကောက်နှုတ်တင်ပြလိုပါတယ်။ TLA လို့ဒုကောက်ခေါ်တဲ့ခင်မီအပေါ်စားဆိုင်နာတော်ပီဒိုတွေကိုပြီးခဲ့တဲ့သတင်းပတ်ဇူလိုင်လ7ရက်နေ့ကပို့ခဲ့တာဖြစ်ပါတယ်ဒေါ်လာ 38.6 တန်းခန့်တန်ဖိုးရှိတဲ့ဒီစာချုပ်ကိုနေပြည်တော်နဲ့ညူဒေလီကြား2019မတ်လကချုပ်ဆိုခဲ့တာဖြစ်ပြီးဒါဟာနိုင်ငံစစ်ပယ်ဆက်ဆံရေးမှာအဓိကကျတဲ့ဖြစ်ရဖြစ်ပါတယ်ဝန်ကြီးနာရင်ဒါမိုဒီလက်ထက်အိန္ဒိယအစိုးရအနေနဲ့ရှေ့တောင်အာရှနဲ့အရှေ့အာရှနိုင်ငံများကိုရည်စူးပြီးအရှိမျော် policy အရမြန်မာနိုင်ငံနဲ့ဆက်ဆံရေးကိုဦးစားပေးခဲ့တာဖြစ်ပြီးနိုင်ငံတို့ဟာလုံခြုံရေးနဲ့ကာကွယ်ရေးကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။အိန္ဒိယရေတပ်ဟာမြန်မာရေတပ်ကိုနည်းပညာပိုင်း၊လေ့ကျင့်ရေးပိုင်းနဲ့အရေးအသွေးမြင့်တီးပိုင်းမှာအထောက်အကူပေးခဲ့တာဖြစ်ပါတယ်။တစ်ဖက်မှာတော့တရုတ်ကမြန်မာကာကွယ်ရေးမှာမိဖက်နိုင်ငံဖြစ်အိန္ဒိယကိုကြော်ပြီးဆောင်ရွက်နိုင်ခဲ့တဲ့အနေအထားရှိတာကြားပြီးဖြစ်ပါတယ်။ဒုတိယကတော့ရုရှားနဲ့ဆိုဗီယက်ယူနီယံဟောင်းပြည်နယ်တွေပဲဖြစ်ပါလေ။အိန္ဒိယရဲ့ပထမဦးဆုံးပြည်တွင်းထုတ် TLA ရှိုင်းနံအပေါ်စားတော်ပီဒိုတွေဟာရေငုပ်သင်္ဘောတွေကိုတိုက်ခိုက်ဖို့တီထွင်ထားတာဖြစ်ပါလေ။အိန္ဒိယသိပ္ပံနဲ့ဤပညာတက်ခွဲကန်းနဲ့ကာကွယ်ရေးသုတေသနနဲ့ဖွံ့ဖြိုးရေးအဖွဲ့အစည်းကပူးတွဲထုတ်လုပ်ခဲ့တာဖြစ်ပါလေ။ရှိုင်းနံတော်ပီဒိုတွေကိုမြန်မာရေတပ်ဟာပထမအဦးဆုံးအိန္ဒိယမဟုတ်တဲ့ရေတပ်အဖြစ်အသုံးပြုခွင့်ရမှာလည်းဖြစ်ပါတယ်။မြန်မာရေတပ်ဟာမကြာသေးမီနှစ်များကတိုးချဲ့ခဲ့တာဖြစ်ပြီးနိုင်ငံမှာကြီးတက်ပြီးဒုတိယစစ်အင်အားအကြီးမားဆုံးနေဖြစ်ပါတယ်။မြန်မာရေတပ်မှာစစ်သင်္ဘော၅စီးသာရှိပေမဲ့ကင်းလက်သင်္ဘောတွေနဲ့ကန့်တဲ့ရေရင်တွေအများပြားရှိကြောင်းလည်းဆောင်းပါးမှာဖော်ပြထားပါတယ်။
ဇူလိုင်လ16ရက်နေ့ထုတ် New Mandala Online သတင်းစာမှာဆောင်းပါးရှင်အောင်ဟင်းရေးတဲ့ကျန်းခိုင်ဖွံ့ဖြိုးရေးပါတီရဲ့အားနည်းချက်ဟာမြန်မာပြည်ကောင်းဖို့လားဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်ပါတစ်ပုဒ်ပြောပြချင်ပါတယ်။ပြည်ထောင်စုကျန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ရဲ့ဒီမိုကရေစီရေးရာအကြောင်းပြည်တွင်းမှာရောပြည်ပမှာပါအလေးအနက်ထားဆွေးနွေးမနေကြတာဟာတမျိုးထူးနေတယ်လို့ရေးပါတယ်။အလုံးအစိုးရဖက်ဒရယ်ပြည်ထောင်စုစနစ်စီဥတည်နေတယ်ဆိုတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာလည်းအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာဤလေးဆွဲနေပြီးခီးမပေါက်နိုင်ဖြစ်နေပါတယ်တဲ့။နိုင်ငံတကာအတိုင်းဝိုင်းကလည်းပဲရိုဟင်ဂျာဒုက္ခသည်တွေအရေးကိုဇန်းတင်နေကြပြီးလူအခွင့်အရေးနိုင်ငံသားအခွင့်အရေးတွေအတွက်စိုးရိမ်နေကြပါတယ်။ဖက်ဒရယ်စနစ်လူအခွင့်အရေးနိုင်ငံသားဖြစ်မှုဆိုတာတွေအလုံးဟာအရေးကြီးပေမဲ့အကုန်လုံးကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းမှုဆိုတဲ့လက်ရှိမြန်မာနိုင်ငံရေးအခြေအနေနဲ့အများဆုံးသက်ဆိုင်နေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရဒီမိုကရေစီစနစ်အခြေချထူထောင်ဖို့ပြည်ခိုင်ပြိုးပါတီအနေနဲ့ထူးချွန်ပြောင်မြောက်တဲ့အခမ်းအနားကနေပါဝင်နိုင်ဖို့လိုပါလိမ့်မယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအာဏာလွှဲပြောင်းယူတဲ့ပါတီကလုတ်ကင်နိုင်စွာနေပါနေရင်တိုင်းပြည်အတွက်အန္တရာယ်ကြီးတယ်ဆိုတာတခြားတိုင်းပြည်တွေရဲ့ဖြတ်သန်းမှုတွေကမီးမောင်းထိုးပြနေပါတယ်။
ာရှတိုက်တွင်ဒီမိုကရေစီအသွင်ကူးပြောင်းမှုမှာအာဏာလွှဲပြောင်းယူရတဲ့ပါတီအနေနဲ့စီးပွားရေးပိုင်းမှာကောင်းကောင်းကင်တွယ်ဖြစ်ရှင်းနိုင်ဖို့နဲ့ပါတီအကောင်ခိုင်မာမှုကလည်းအရေးကြီးပါတယ်။စစ်တပ်ကမြန်မာနိုင်ငံကိုဓာတ်ရိုက်အုပ်ချုပ်နေတာဖြစ်ပြီးအာဏာရပါတီကတဆင့်ကင်တွယ်ထိန်ချုပ်နေတာမဟုတ်ပါဘူး။ဒါကြောင့်ပြည်ခိုင်ဖြိုးပါတီအနေနဲ့လာမယ့်ရွေးကောက်ပွဲမှာမဲသားရဖို့အတိတ်ကလုပ်သလိုနားလည်ပါရိုက်အလုပ်မျိုးပေါ်မှာမှီခိုနေလို့မရနိုင်ပါဘူး။လူလူရဲ့စိုးရိမ်ပူပန်မှုတွေဟာကြဲကြဲပြန့်ပြန့်ကြန့်ရှိနေပါသေးတယ်။ပြည်ခိုင်ဖြိုးပါတီအနေနဲ့အကောက်ခိုင်မာတဲ့ပြည်သူလူထုရဲ့စိုးရိမ်သောကတွေကိုကိုစားပြုပြီးလူမှုအတိုင်းဝိုင်းမှာဖြစ်ပျက်သမျှအရာရာကိုချိတ်ဆက်ပေါင်းဆက်ပေးနိုင်တဲ့အာဏာရပါတီဖြစ်စေတိုက်ခံပါတီဖြစ်စေတရားဝင်ယက်တီနိုင်စွမ်းရှိတဲ့ပါတီဖြစ်ရမှာဖြစ်တဲ့အကြောင်းနဲ့2020မှာပြည်ခိုင်ဖြိုးပါတီကယော့တီယော်ရဲနဲ့လုံနိုင်စွမ်းရည်နေပါနေမယ်ဆိုရင်တော့ဒါဟာလက်ရှိအာဏာရ NLD ပါတီနဲ့တခြားတိုင်းရင်းသားပါတီတွေကစစ်ဖက်နဲ့ဓာတ်ရိုက်ချိတ်ဆက်သွားပြီးပြည်ခိုင်ဖြိုးပါတီဟာဘေးဖယ်ခံရတဲ့အဖြစ်ကိုရောက်သွားနိုင်ကြောင်းရေးသားထားတဲ့ဆောင်းပါးကို New Mandela Online စာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင
် VOA ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေဖြစ်ပါတယ်ရှင်အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချထားပါတယ်ရှင်
ဒီဂိမ်းနဲ့တင်ပြမယ် idiom အသုံးကတော
့ chip on your shoulder
ဖြစ်ပါတယ်စာလုံးပေါင်းက chip chip ကဒီနေရာမှာသစ္စာသစ်တုံးငယ် on on ကအပေါ်မှာ your your အသင်းဤ shoulder shoulder ကပခုံးဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပခုံးပေါ်မှာတင်ထားတဲ့သစ္စာလေးပေါ့ဒီသုံးဆစ်တဲ့လာတာကတော့19ရာစုကလို့ဆိုပါတယ်ထိုစဉ်ကရန်ဆခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုဘုံပေါ်မှာတင်းပြီးတတ္တိရှိရင်ဘုံပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြားကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီသုံးဆင်းတဲ့လာတယ်လို့ဆိုပါတယ် idiom အသုံးရတော့စိတ်ထဲမှာမကြည်မနှဖြစ်နေတယ်ဆိုတာကိုဟာမူရာကြည်ချင်းအဖြစ်တိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တုံတွင်းတွင်းဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးပဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမကြည်နှက်နေသူရံဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ဒီငနေသားကဘာဖြစ်နေတာလဲဗျ။ဒီထားနော်သူကလောကကြီးကိုမကြည်မနှဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုကိုကြောင့်မကြည်မနှဖြစ်နေတဲ့လူသားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ
He's got a chip on the shoulder.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချခဲ့တာပါရှင်အခုတော့ကိုဇော်ဝင်းလှိုင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးနားဆင်ကြရပါအောင်ပါရှင်
လာပါခင်ဗျာပြည်ရေးတဲ့လေးလိုက်စီစဉ်ကကြိုးစို့ပါတယ်ဒီကနေ့တော့ကျွန်တော်တို့မြန်မာရွှေပြောင်းအလို့သမားတွေအရေးကိုဆွေးနွေးကြမှာဖြစ်ပါတယ်ထိုင်းနဲ့မလေးရှားနိုင်ငံတွေထဲမှာတရားမဝင်ရောက်နေကြတဲ့မြန်မာနိုင်ငံအလို့သမားတွေအများအပြားဟာအတုလိုက်အတုလိုက်ဆိုသလိုပဲအဖမ်းခံရတဲ့တဲ့ရင်တွေဆက်တိုက်ဆိုသလိုပြန်ပြီးတော့ကြားနေရပါတယ်ဒါကိုကြီးကြီးအားဖြင့်တိုင်းပြည်စည်းဝါးအခြေအနေဟာအောက်ခြေလူဒန်းစားတွေအတွက်ခဏိအချိန်ထိအထောက်အကူမပြုသေးဘူးဆိုတာကတော့တိသာပေါ်လွင်နေပါတယ်အစိုးရစနစ်တွေပြောင်းသွားပေမဲ့လည်းဆင်းရဲမွဲတေမှုတွေကိုခါစီခံနေကြပြီးပြပကိုအလုတ်ထွက်လုပ်နေကြရတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲနဲ့ဘဝအခြေအနေတွေအကြောင်းတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့အဓိကပါဝင်ဆွေးနွေးဖို့အတွက်ရောင်ကြီးဥလုံသမားအဖွဲ့ရုံးကမဲဆောက်ရုံးတာဝန်ခံဦးမိုးကျော်နဲ့နောက်ဘကိုးတိုင်းဒေသကြီးလွတ်တော်မှာအလုံသမားကြီးရအကြံပေးဖြစ်တာဝန်ယူဆောင်ရွက်နေတဲ့ဦးရဲနဲ့ဝင်းတို့ကိုကျွန်တော်တို့ဖိတ်ခေါ်ထားပါတယ်။တခြားပါဝင်ဆွေးနွေးကြမဲ့သူတွေလည်းလေလိုင်းပေါ်မှာရောက်နေပါပြီ။ဒီအကြောင်းအရာကိုကျွန်တော်တို့ရဲ့ Facebook ဆောင်မြင်တာကနေစာနဲ့ရေးပြီးတော့ပါဝင်ဆွေးနွေးထားကြတာတွေလည်းအများအပြားရှိနေပါတယ်။ဒါတွေကိုလည်းကျွန်တော်တို့အချိန်ရသလောက်ဖတ်ပေးတော့ပါမယ်။ အခုပထမဆုံးတော့ကျွန်တော်ဦးမိုးကျော်ကိုလေးလိုင်းပေါ်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျဦးမိုးကျော်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးမိုးကျော်ရေတလနလအတွင်းမှာကိုပဲထိုင်းနဲ့မလေးမှာမြန်မာနိုင်ငံသားတွေအဖမ်းခံရတာအတော်လေးကိုစိတ်လာသလိုပဲကျွန်တော်တို့တွေ့နေရပါတယ်ဦးမိုးကျော်ကအခုထိုင်းမှာဒီမြန်မာနိုင်ငံအလုပ်သမားတွေအရေးကိုကူညီဆောင်ရွက်ပေးနေတယ်ဆိုတော့အဲ့ဒီအခြေအနေလေးတွေကိုကျွန်တော်တို့အရင်ဆုံးအချင်းယုံပြောပြပေးလို့ရမလားခင်ဗျာ
ကျွန်တော်လမ်းမီရဲ့သတင်းချက်တွေဒီရသလိုရှိရင်ကျွန်ဇူလိုင်ပေါ့နော်နှစ်လအတွင်းမှာကိုပဲထိုင်းနိုင်ငံတောင်ပိုင်းမှာပေါ့နော်တရားမဝင်မြန်မာနိုင်ငံသားတွေကိုဖမ်းဆီးတာတွေအဲ့ဒါတိုက်ဆူလို့ပဲအကြမ်းနေရပါတယ်ကျွန်တော်တို့ခုနောက်ဆုံးကြည့်ရတဲ့အခြေအနေရဆိုရှင်ထိုင်းရနေပြီးတော့တာဝန်ရှိတဲ့လူတွေတရားဝင်ကြေညာထားတာဆိုလို့ရှင်ဒီတစ်နှစ်ထဲမှာကိုပဲလူ 9,000 ကျော်လောက်ကိုဖမ်းမိတယ်ဒီနှစ်လအတွင်းတော့တော့မှာပဲအချိန်20လောက်ဒီလိုဒီပုံကူတာတွေအဲ့ဒါတရားမဝင်ရောက်လာတာတွေကိုဖမ်းဆီးရေးယူရတယ်လူတို့သိရပါတယ်ကြာအဲ့ဒါဆိုလို့ရှင်ဟေးပြောမယ်ဆိုလို့ရှင်အခုကာလကတော့ဒီ9လပိုင်းထဲမှာဆိုလို့ရှင်တော့ထိုင်းနိုင်ငံရဲ့အခြေအနေရဆိုလို့ရှင်2000အဲ့တော့2018မှာလည်းသူတို့ဒီတန်းကုန်ဆုံးတဲ့အလုပ်သမားတွေပြီးပြီဆိုလို့ရှိရင်ဘက်တန်းဗီဇာတန်းစတဲ့တန်းတူအောင်တဲ့ကလာတွေမတိုင်ခင်လေးတွေမှာဒီလိုမျိုးတရားမဝင်တဲ့အလုပ်သမားတွေနောက်တစ်ခါကျအထောက်ထားမဲ့အလုပ်သမားတွေကိုဖမ်းဆီးရဲ့ဟလာဒီ operation တွေရှိတတ်တဲ့လာလာလေးတွေရှိပါတယ်2018ခုနှစ်ဦးစားလာဒီဝင်လာတွေမှာလည်းဒီလိုဖမ်းဆီးတာတွေနေရင်ဒီတော့ပြန်ပို့တဲ့ပြန်ပို့ခံတဲ့အလုပ်သမားတွေရှိခဲ့ပါတယ်ကြ
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဒါဟာတရားဝင်စာအုပ်နဲ့ MOU အရသွားပြီးတော့အလုပ်လုပ်နေကြတဲ့မြန်မာလူသမားတန်းတဲ့ချီရှိနေတဲ့အပြင်ကိုဒါအဲ့ဒီတရားမဝင်ရောက်နေကြတဲ့လူတွေနောက်ထပ်လည်းတန်းတဲ့ချီအောင်မဲ့ထင်တယ်အဲ့ဒီလောက်အရေးအတွက်ကလည်းခမန်းကြီ
းဟုတ်ကဲ့ခင်ဗျာခမန်းကြီးပြောမယ်ဆိုလို့ရှင်တော့ကျွန်တော်တို့ခုပြီးခဲ့တဲ့ရက်ပိုင်းအတွင်းကထိုင်းအလုပ်သမားဝန်ကြီးဌာနကအရာရှိတယောက်ပြောတာဆိုလို့ရှင်သူတို့နိုင်ငံထဲမှာနိုင်ငံခြားသားအလုပ်သမားပေါ့နော်ကမ္ဘောဒီးယားမြန်မာပါဝင်ကမ္ဘောဒီးယားနဲ့လာလာနိုင်ငံအလုပ်သမားတွေစုစုပေါင်းဒီလူသားတွေအပေါင်းပေါ့သုံးတန်းကျော်ရှိရလို့ပြောပါတယ်ဒီထဲမှာအများစုကကျွန်တော်မြန်မာရှူဆောင်အလုပ်သမားတွေအများစုကတော့အလုပ်လုပ်နိုင်နေတာလို့သူကဆိုပါတယ်ဆိုတော့ပြောမယ်ဆိုလို့ရှိရင်လက်တန်းခွဲကျော်နဲ့သုံးတန်းကျော်လောက်ဝင်ရောက်လုပ်နိုင်နေတာရှိတယ်အဲ့ထဲမှာအချို့တရားလက်မှတ်တွေအထောက်အထားတွေပြည်စုံရှိတဲ့အလုပ်သမားတွေလည်းလုပ်နိုင်နေရမှုကိုမျိုးတွေရှိတယ်လို့သိရပါတယ်ဗျာဒီအခြေအနေမျိုးတွေဆိုရှိပါတယ်ဗျာ
ဟုတ်ကဲ့ဦးမိုးကျော်ကျေးဇူးတင်ပါတယ်ကျွန်တော်အခုတခါဦးရဲနိုင်ဝင်းကိုလည်းအလဲပေးကြပါရခင်ဗျာဦးရဲနိုင်ဝင်းလေးလိုက်ပေါ်မှာရှိပါလားခင်ဗျာ
ဟုတ်ပါရှိပါခင်ဗျာ
ဟုတ်ကဲ့ဦးရဲနိုင်ဝင်းဟာလည်းဟိုအရင်တုန်းကတည်းကမြန်မာနိုင်ငံထဲမှာဒီအလုသမားအခွင့်အရေးတွေကိုတောက်လျှောက်ကူညီလှုပ်ဆောင်ပေးခဲ့တဲ့သူတူဖြစ်တယ်လို့အခုလည်းဘကိုးတိုင်းဒေသကြီးလွတ်တော်မှာအလုသမားရေးနဲ့ပတ်သက်ပြီးတော့အကြံပေးတာဝန်ယူပြီးတော့ဆောင်ရွက်ပေးနေတယ်ဆိုတော့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီတိုင်းပြည်စီးပွားမကောင်းရင်တော့ထုံးစံအတိုင်းကိုယ်နိုင်ငံကလူတွေပြည်ပမှာထွက်ပြီးအလို့လုကြတာလူမျိုးဖြစ်နေတာ哦ဆိုတော့ကျွန်တော်တို့နိုင်ငံတွေမကဘူးဒေတာရင်းကတခြားနိုင်ငံတွေမှာလည်းစောစောအုံမှုကြော်ပြောသားလို့ကမ္ဘောဒီးယားတို့ဘာတို့ကလည်းထိုင်းဘက်မှာလာပြီးလောက်ကြတဲ့သူတွေလည်းရှိတာပဲလေ။နောက်အာဖရိကတို့အရှေ့လယ်ပိုင်းတို့ကလူတွေလည်းထွက်နေကြတာပဲ။နောက်အရှေ့ဥရောပတိုက်ကလူတွေလည်းနောက်ဥရောပတိုက်ကိုသွားပြီးတော့အလုပ်လုပ်နေကြတာပဲ။ဆိုတော့ရွှေပြောင်းလုပ်သမားဘွားတွေနဲ့သူတို့လည်းလုပ်နေကြရတာပဲ။ဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကတော့ဒီထက်မှအတော်လေးဆိုးနေသလားလို့ပါ။တန်အင်းကြီးချင်းနိုင်ငံတခုထဲမှာလည်းကိုတန်နှစ်တန်းလောက်ဖွင့်ကျင်လောက်အနည်းဆုံးရှိနေတယ်ဆိုတော့ဒီမြန်မာနိုင်ငံမှာကဥယျာဉ်ဝင်ရေဟိုအလောက်ကင်ဖန်တီးပေးနိုင်မှုအားနေနေတာလားလှုပ်အားကနေတာလားမြန်မာနိုင်ငံသားတွေအဓိကထွက်ရတဲ့အကြောင်းရင်းကတော့အဓိကတော့စီးပွားရေးပေါ့လေဆိုတော့ဘယ်ဟာကိုကျွန်တော်တို့အခြေပြုပြီးပြောလို့ရမလဲ
ပြောရင်တော့ဒီအလောက်ကင်ဖန်တီးပေးမှုကလည်းတစ်ခါကအားနေတာပါတယ်ဒါလောကလာကနေရတယ်ပါဒီနှစ်ခုတုန်းကတော့ဆက်ဆက်ပါတယ်ဒါပေမဲ့လို့ဒီအစိုးရပြစ်တက်လာပြီးတော့အင်အားဒီအစိုးရလက်ထက်မှာဒါစမှုစုံနေမှာပဲဒီ CMB လို့ပေါ့အထက်ကျုပ်လုပ်ငန်းလေးမှာဆိုရင်ဒါအလောက်ကင်တို့၅သိန်းလောက်တို့ဖန်တီးပေးနိုင်တယ်ပေါ့ဒါပေမဲ့လို့တကယ်တမ်းလုံးလို့ခြင်းတဲ့အခြေအတွက်ကအများကြီးဖြစ်နေတယ်ဖြစ်ရခြင်းအကြောင်းအရတော့ပါလို့ဆိုတော့တိုင်းပြည်ရဲ့တကယ်ဟိုလေယာမြေလေယာပြဿနာပေါ့လေယာလုံသားပြဿနာကိုအဲကျွန်တော်မဖြေရှင်းပေးနိုင်ဘူးလေသမားတွေပုံပုံဆင်းရဲလာတယ်အကျက်လေးတွေထိုက်လာတယ်အဲ့ဒီကနေပြီးတော့အလုံးလက်မဲ့တွေအများကြီးဖြစ်ပေါ်လာတယ်ပေါ့ဒါကဒီမျိုးပြားတွေကိုဝင်လာတဲ့အလုံးသမားတွေအနေနဲ့ကြာလဲပြန်ကြည့်လို့ရှိရင်ဒီမျိုးပြားတွေရဲ့လက်ရှိစက်မှုစုံတွေမှာအလုံးအများဆုံးပေးနေတာကမိန်းကလေးလုံသမားတွေကိုဖြစ်ပြီးတော့ဒီအလုံးသားလုံသားတွေကအများအားဖြင့်အလုံးကင်မရှိကြတော့အဲ့ဒါအကြတဲ့ဒီလူငယ်ဒီရတွေကအများအားဖြစ်တော့ဒီပြပကိုဆွတ်လုချင်တဲ့အားမျိုးတွေဖြစ်ကြတယ်တရားဝင်နေပြီးတော့တရားမဝင်နေပြီးတော့ပြပမှုတွေကအများကြီးဖြစ်နေကြတယ
်ဟုတ်ကဲ့ခင်ဗျဆိုတော့အခုမြန်မာဦးရနိုင်မိုးကတော့အရင်တုန်းကတော့ဒီတနင်္ဂနွေလုံးအတိုင်းတာနဲ့အလုသမားအရေးတွေဆောင်ရွက်ပေးဘူးတယ်ပေါ့နော်ဆိုတော့ဟိုအခုလက်ရှိမှာတော့ဘကိုးတိုင်းဒေသကြီးပေါ့ဆိုတော့မြန်မာနိုင်ငံမှာဒီအစိုးရဘက်ကရောဒီအလုကင်ဟိုပါပေါ့ဒီ ဟိုစီးပွားဖွံ့ဖြိုးမှုကိုစီစဉ်တဲ့နေရာမှာအလုတ်ကင်ဖန်တီးမှုဘာလို့တခြားနိုင်ငံတွေမှာကျွန်တော်တို့လေ့လာကြည့်လို့ရှိရင်အလုတ်ကင်ဖန်တီးပေးနိုင်မှုဟာတော်တော်လေးအရေးပါတဲ့အခက်အခဲမှာရှိတယ်လေအစိုးရတိုင်းအစိုးရတိုင်းအတွက်ဒါမှလည်းတိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်ဟိုတည်ငြိမ်အေးချမ်းမယ်ပေါ့နော်ဆိုတော့အစိုးရပြောနေတဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့တည်ငြိမ်အေးချမ်းမှုလို့ဆိုတာလက်ရှိအစိုးရရောနောက်ပြီးခဲ့တဲ့အစိုးရတွေရောတောက်လျှောက်ပြောလာပေးမယ်လေအဲ့ဒီဟာရဲ့အဓိကအခြေခံဖြစ်တဲ့အလုတ်ကင်ဖန်တီးပေးရေးဆိုတာကိုအကောင့်ထဲမှာပေါ်နိုင်တော့အခုပြဿနာတွေကအခုလိုဇက်တိုက်ဖြစ်နေတာပေါ့နော်သူများနိုင်ငံရောက်တော့ကိုယ်နိုင်ငံသားတွေအနေခံရတယ်ချက်စရာကောင်းတယ်အမှန်မှန်ကတော့ချက်တတ်မယ်ဆိုရင်တော့လေဆိုတော့အဲ့ဒါဘာကြောင့်လဲဟိုအစိုးရတွေစဉ်းစားတဲ့နေရာမှာအခုဦးရဲနိုင်မဝင်းကဒီဘကိုးတိုင်းဒေသကြီးလွတ်တော်နဲ့ဓာတ်ရိုက်ထိတွေ့ဆက်ဆံနေရတော့သူတို့ရဲ့စဉ်းစားပုံထဲမှာကောဒီအလုတ်ကင်ဖန်တီးမှုကဘလောက်အရေးပါတဲ့နေရာမှာရှိနေလဲ
ဒီကတော့သူတို့ကဒီအလုတ်ကင်ဖန်တီးရေးဆိုတာကိုတီပါကနေရင်းနှီးမြှုပ်နှံမှုတွေဖိတ်ခေါ်ရေးဦးတည်ပြီးစဉ်းစားတာအဲ့တော့ရင်းနှီးမြှုပ်နှံမှုတွေဖိတ်ခေါ်တဲ့နေရာမှာလည်းတကယ်ပြည်ပြည်လုံနိုင်သလားဆိုတော့ဒီနေ့မလုံနိုင်ဘူးပေါ့ဗျာသူတို့ရည်မှန်းချက်ထားတဲ့အတိုင်းမလုံနိုင်ဘူးအဲ့ဒါကဝင်ရောက်လုတ်ကင်လာတဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့အတူဒီအလုတ်ကင်တွေဖန်တီးပေးတဲ့နေရာမှာလည်းပါဆိုဒီအလုတ်သမားတွေရဲ့တကယ်လိုအပ်ချက်အခန့်ကဏ္ဍပေါ့နော်လုတ်ခတို့လုပ်ငန်းဝင်အခြေအနေတို့ဒီရပိုင်ခွင့်တွေကိုဟုတ်လားပြည်ပြည်လေးနဲ့ဥပဒေနဲ့ညီရရှိလောင်သူတို့အကောင့်တွေမခေါ်နိုင်ဘူးဒါကတော့ဒါကတော့ဒီပြည်လေးမှာအလုတ်ကန်တွေရတယ်ဆိုရင်တော့မလုံသမားတွေကကျေနပ်နေတာမဟုတ်ဘူး။စားရေးတောက်ရေးအဆင်မပြေဘူး၊လေးထိုင်ရေးအဆင်မပြေဘူး။ဒုက္ခနာစာတွေကတစ်ဖက်ကတော့တိတိတရတိုးတက်မလာဘူး။တစ်ဖက်ကလူနေမှုစိတ်ကမြင့်တက်လာတယ်။ဒီအချက်တဲတွေကတော့ပြောမယ်ဆိုရင်အစိုးရရဲ့အနေနဲ့ကတော့ဒီစီးပွားရေးမူဝါဒတွေကိုခိုင်မာမချနိုင်တာအချိန်တန်းမှာပဲဖြစ်နေတာကပါလဲဆိုတော့ဒီအလုတ်သမားနဲ့ပတ်သက်တဲ့အခန်းကဏ္ဍကိုလေးနဲ့မထားတာလို့ပဲကျွန်တော်မြင်တယ်။အဲ့တော့လေဆိုတာဒီကိစ္စကပြောမယ်ဆိုရင်ဒီနာဝတနာအဖဒီလေးအစိုးရအစဉ်ဆက်ဆက်ကနိုင်ငံတကာယင်းနှုတ်နံမှုကိုဖိတ်ခေါ်ဖို့ပဲကြောင်းပေးပြီးသူတို့လုပ်ကြတာယင်းနှုတ်နံမှုနဲ့ဒီပေါ်ပေါက်လာမယ်တန်းတဲ့ချီရဲ့ရှိတဲ့ဒီအလုတ်သမားတွေအခန့်ကဏ္ဍကိုဆက်မစင်ပါဘူးအဲ့ဒီကြေညာမှာဒီလုပ်ငန်းဝင်တွေကဒီရှင်းပြလုပ်သားဆိုတာကဒီဘက်မှမဟုတ်ဘူးဒီအခုရန်ကုန်လိုမြို့ပြကြီးတွေကိုတက်လာတဲ့လုပ်သမားတွေဆိုဒီလေကြီးလက်ပြတက်လာတဲ့လုပ်သမားတွေကျုံလိုကြလို့တက်ရတဲ့ဒီစက်မှုစုံတွေရဲ့ဒီတကယ်ကျူးကျော်လို့နေရာမျိုးတွေမှာစင်ရတဲ့ရက်ွက်တွေမှာဖြစ်တယ်လို့နေရတယ်အဲ့တော့သူရေမီရဆာအစင်ဒီစားရတဲ့အစင်ဒီတော့အင်းသေးကြီးအစ်တော်အဆောင်သေးကြီးမြင့်တက်တဲ့ကျမ်းမာရေးစောင့်ရှောက်မှုတွေကမရှိဘူး။တော့အဲ့ဒီအခြေအနေဒီဖြစ်ပေါ်နေတဲ့အခါကျတော့ဒီငုံငံမှုတွေအများကြီးဝင်လာလို့အလုတ်ကန်တွေအများကြီးရလာတယ်ဆိုရင်တော့အဲ့ဒီလုံသမားပေါင်းများစွာရဲ့နောက်ဆက်တွဲပြဿနာတွေကဆက်လက်ဖြစ်ပေါ်နေမှာ။ဖြစ်ပေါ်နေတဲ့ဆိုရင်လုံသမားတွေနေတဲ့နောက်ဆုံးကျတော့ပါလေဆိုဒီရဲ့ကောင်းမွန်တဲ့နေရာတွေကိုရှာဖွေပါပဲ။အကြောက်ဖို့ပါလို့ဒီပြည်ရင်းမှာဆိုရင်တကယ်အများကြီးလုံသမားတွေလုံးမဟုတ်ချင်တော့ဘူး။အဲ့တော့ဟို၄နှစ်လောက်လဲဒီလောက်ပဲ၁၀နှစ်လောက်လဲဒီလောက်ပဲအသက်တွေကကြီးသွားတယ်အဲတစ်ဖက်ကဘာလဲဆိုတော့ကြည့်ရင်သူတို့ဘဝပိုတိုးတက်မလားအခုဒီဘက်မှာဆိုပိုဆိုးတာကအသက်၂၅နှစ်ကျော်သွားရင်မိန်းကလေးတောင်မှအလုံးမခံရတဲ့ကိစ္စမျိုးတွေဖြစ်ပေါ်လာတယ်ပေါ့နော်အဲ့တော့သူတို့ကဘာအာမခံချက်မှမရှိဘူးဟိုထုတ်ပြောရရင်တော့အစိုးရအနေနဲ့ကလူ့သမားကြီးရနဲ့ပတ်သက်တဲ့လက်တွေ့ကြရမူဝါဒတရားကိုခိုင်မာမချမှတ်နိုင်တဲ့ပြဿနာလို့ပဲကျွန်တော်ကပြောပြနေတယ
်ဟုတ်ကဲ့ဒီဘက်မှာတော့ဟိုအသက်ကြီးသွားရင်ပြင်ဆင်ယူမှာတော့စိုးရိမ်နေကြတဲ့လူတွေကပါဆိုအလုတ်လုံနိုင်တဲ့သမ ्या အလုတ်လုံကြဖို့သူတို့ကတက်တက်တုံတုံလုတ်ပေးနေတာကိုဒီဘက်ကအစိုးရတွေကတော့အဲ့ဒါတော့ကြွားချမှုရှိတာပေါ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးရနိုင်မွန်းတခုနဲ့တခုကတော့ဆက်ဆက်နေတာပေါ့ဟိုရင်းနှီးမြှုပ်နှံမှုရှိလို့အလုတ်ကိုင်းမရှိဘူးဆိုတော့လေဟိုအဲ့ဒါလည်းအစိုးရကလည်းဒီဟိုပေါ့ SME တွေကိုကိုယ်နိုင်ငံတွေက SME တွေကိုမြေတောင်မြောက်ပေးရင်တော့တနည်းအားဖြင့်ဟိုအလုတ်ကိုင်းဖန်တီးကိုအထောက်အကူပြုမယ်ထင်ပါတယ်ဆိုတော့ကျွန်တော်အခုဟိုလေလိုင်းပေါ်ကိုတော်ရရှင်တူဖိတ်ခေါ်ခြင်းပါတယ်မြန်မာနိုင်ငံကနေဝင်ဆွေးနွေးမဲ့ကိုချစ်မြင့်ဆိုတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ခင်ဗျာကိုချစ်မြင့်ရှိပါလားခင်ဗျာ
ဟုတ်ရှိပါရဲ့ဆရာကျွန်တော်တော့လက်တွေ့အခြေအနေပြောရရင်တော့တောင်းတာဆိုတော့လေလေသမားယာသမားတွေဆိုတော့လုံသမားရေလေသမားရေရှိတဲ့တည်းမှာကျွန်တော်တို့လွန်ခဲ့တဲ့နှစ်နှစ်ခုဘက်ကဆိုရင်ကျွန်တော်တို့လုံသမားတွေဟိုကျွန်တော်တို့လေသမားတွေကယာစီတိုင်းမှာဟိုလုပ်ငန်းဝင်မှာတုံးနေရတယ်အခုတော့ကျွန်တော်တို့ဥပမာကိုသမားဆိုရင်ရိတ်သိမ်းချွေလေးဆက်တွေပေါ်လာတဲ့ရက်ဒီရွာတွေမှာကျွန်တော်တို့ဝယ်နိုင်လာတယ်အဲ့ဒီတော့ကျွန်တော်တို့အလုံသမားတွေကအခုတော့လဲမရရတော့ဘူးအဲ့လိုအစာချီးတဲ့ပြင်ကျွန်တော်တို့လူနဲ့လောက်ရတဲ့အလုပ်တွေကမရှိတော့ဘူးအဲ့ဒီမှာအလုံသမားလူကန်စားအလုံးမရှိတော့ပဲဖြစ်တဲ့အခါကျတော့ကျွန်တော်တို့ဝင်ဝေးကိုယ်တက်တာတယ်ဆိုတော့အင်ဂျင်နိုင်ငံတွေကိုတော့ကြာလာကြတယ်အဲ့ကြတော့ဆရာကျွန်တော်အလုပ်ရှင်အလုံသမားကတော့နှစ်ဦးလုံးကတော့ဟိုအကျိုးရှိမှဖြစ်မှာလေကျွန်တော်ဒီလောက်ဆိုရင်မြန်မာနိုင်ငံအစိုးရအနေနဲ့လူ့သမားတွေကိုနိုင်ငံခြားမထွက်စီခြင်းကိုယ့်ပြည်မှာကျွန်တော်တို့အခြေခံလျက်စစ်မီးတို့ဟိုနိုင်ငံခြားလာရောက်ရင်းနှီးမြှုပ်နှံမဲ့ပုဂ္ဂိုလ်တွေရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်တဲ့ဥပဒေတို့အဲ့ဒီလိုလုပ်ပြီးအဆင်ပြေလိမ့်မယ်လို့ထင်နေကြာဦးဆရာကျွန်တော်တို့ဘာလို့လဲဆိုတော့ဒီမှာတိုင်းကျွန်တော်တို့ကလူ့သမားတွေကျွန်တော်မြန်မာနိုင်ငံအခြေခံဆင်းရဲသားတွေကသူများနိုင်ငံမသွားဘဲနဲ့သူများနိုင်ငံအနေငယ်သောစက်ယုံအလုပ်ယုံတွေလုပ်ငန်းရှင်တွေကျွန်တော်တို့နိုင်ငံမှာဆိုရင်လူ့သမားတွေလည်း
မိသားစုနဲ့ဥမကွဲတိုင်းမပြည့်နေရထိုင်ရစစ်ပြီမှာပေါ့ဆရာဒါပါပဲဆရာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုရဲနိုင်ဝင်းကိုကျွန်တော်တလက်ပြန်ဖိတ်ခေါ်ချင်ပါတယ်လေလိုင်းပေါ့အစိုးရကိုချစ်မြင်ပြောသွားတဲ့ကိစ္စပေါ့နော်ကျွန်တော်လည်းအရင်ကဒီကဏ္ဍမျိုးမှာဒီလေယာကဏ္ဍမှာလူတွေရှားသွားတဲ့ကိစ္စကိုကျွန်တော်ဆွေးနွေးပြောဆိုဘူးပါတယ်ဆိုတော့အခုကလေအခုအလုပ်သမားတွေဘက်ကပြောနေတာကတော့လေယာဉ်ကွင်းမှာဆယ်ရန်တရားတွေဝင်လာတော့သူတို့အလုပ်လုပ်ဖို့လို့ဟိုပေါ့လို့အကနေသွားတာအပအဝင်ပေါ့လို့ဖို့နေရဟိုအလုပ်လုပ်ဖို့အခွင့်အရေးနေသွားတာပေါ့နော်နောက်တခြားလေသမားတွေဘက်ကပြန်ပြောတာလဲလေယာဉ်မြေလုပ်ငန်းတွေမှာလူတွေကမရှိကြတဲ့အခါကျတော့သူတို့လည်းအခက်အခဲရှိရတယ်ဆိုတဲ့အတိုင်းမျိုးကျွန်တော်တို့ပြန်ကြအဲ့လိုမျိုးအပြန်အလှန်ဖြစ်နေတယ်နှစ်ဖက်စလုံးဆိုတော့ကိုရဲနိုင်မို့ဟိုကိုရဲနိုင်ဝင်ဘလို့လေ့လာမိတယ်တော့ဟိုလေယာကဏ္ဍကတော့မြန်မာနိုင်ငံအတွက်အရေးပါတဲ့အခန်းကဏ္ဍလို့ဖြစ်နေတာ
။ဟုတ်ကဲ့။အဲဒီကတော့ဒီဟိုလေယာကဏ္ဍရဲ့ဒီမှာတကယ်ဟိုပြဿနာကဟိုပြမပြဿနာပေါ့ဗျာ။ပြမပြဿနာ၄ရက်လို့ကျွန်တော်ကမြင်တယ်။ဒီကတော့ဒီနေရာပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့ဒီကတိရပြီးအာမခံရရှိတဲ့ဥပဒေတွေကျွန်တော်တိုင်းမှာခံရမှာမရှိဘူး။ဒါကြောင့်ဒီနေ့ချိန်ကြီးဒီဒိညာတိပြဿနာတွေကျွန်တော်မဖြေရှင်းနိုင်ဘူး။နောက်တစ်ခါပါလဲဆိုလေသမားတွေမှာအရင်နည်းမလုံတော့တဲ့ပြဿနာဒါကိုလည်းကျွန်တော်မဖြေရှင်းနိုင်ဘူး။အဲ့ဒါကပေါ့ဒီညာစီမတည်နေတဲ့ပြဿနာဈေးကွက်ပြဿနာပေါ့။နောက်နည်းပညာဒီကတော့လေရကိုတို့ပမာဏကမှဖြည့်ချင်နိုင်ဆိုရင်တော့ဒီလေယာလုပ်ငန်းခွင့်ပြုရေးကဖြစ်မလာနိုင်ဘူး။အဲ့တော့လေယာလုပ်ငန်းခွင့်တွေမှာလေသမားရှားသွားတယ်ဆိုတော့လေယာလုပ်ငန်းခွင့်ရလေသမားလိုအပ်ကဒါတကယ်စစ်တမ်းတွေရဆိုရင်နိုင်ငံတကာနဲ့ရှင်နိုင်ဟိုလိုအပ်က2ဒေါ်လာလောက်ပဲရှိတယ်ပေါ့ဗျ။အဲ့လောက်နဲ့ကရက်တီလို့မရဘူးနော်။နောက်တစ်ခါဒီလေယာသမားတွေအနေနဲ့ကဒီအဖက်ကဘာလဲဆိုတော့ဆယ်ရန်လေယာတွေဓာတ်မြေဩဇာလိုပါတင်းအားစုတွေတွင်းတဲ့ချိန်မှာလေဟိုဒီတီးရဲ့ကတ္တနာရင်ဆိုင်နေရဘာလဲဆိုတော့ဒီတင်းအားစုတွေတွင်းတဲ့နေရာမှာလေအဲ့တော့ဒီအုပ်ထားတဲ့ကုမ္ပဏီတွေစိတ်ကြက်ချင်တဲ့ဟာတွေရင်ဆိုင်နေရတယ်။အဲ့တော့တကယ်ဒီလေယာမှာရှိနေတဲ့လေသမားတွေအတွက်ကအတွက်ကတော့ဒီကျွေးမိပြီးတဲ့ကြံနာလေယာမီကြံနာဈေးကွက်ကြံနာနဲ့ရင်ဆိုင်ရတဲ့အခါကျတော့သူတို့ကလုံးနဲ့ချတဲ့လိုက်ပြီးစင်ရမွေးတည်လာတာ။အဲ့ဒီမှာတော့တိုက်တို့သားသမီးတွေအပါအဝင်သူတို့ပါဝင်ကဘာလဲဆိုတော့အချို့လေယာလုပ်ငန်းမှာလုပ်နေတဲ့လူသမားတွေကလေယာလုပ်ငန်းကိုသူတို့ကြရည်ချက်လာတယ်။သူပြမှာလဲစိုးစိုးကျွန်တော်ပြောဆိုတကယ်တော့လုပ်ငန်းပေးနိုင်တာကဟို main ကလေးတွေကိုအကန့်တက်နဲ့ပြေးနိုင်တယ်။ယောက်ျားလေးအများကြီးကြတော့မပြေးနိုင်ကြဘူး။ဟိုအဲ့တော့ဗာလဲဆိုတော့ဒီပြည်သားကိုထွက်သွားတဲ့ကိစ္စတွေကအများကြီးဖြစ်ပေါ်နေရပါတော့။အဲ့တော့နေရာမီဖွင့်ကြိုးရေးလက်ဒီလိုပဲဟိုတကယ်လက်တွေ့ကြတဲ့မူဝါဒတရက်ကိုအကောင့်တွေမပေါ်နိုင်ဘူး။တကယ်ပြည်မှာတက်တနာတွေမဖြစ်ချင်းနိုင်ဘူးသူဒီစင်းရဲမွေးတူပြည်တနာကိုကျွန်တော်မဖြစ်ချင်းနိုင်ဘူး။အတစ်ဆက်တည်းကတော့ပူဇော်ဝင်လည်းပြောကြလို့ပဲ။ SME ကိစ္စလည်းဒီလိုပဲ။တကယ်တမ်းကျတော့နိုင်ငံတကာရင်းနှီးမြှုပ်နှံမှုလို့စိတ်ကြော်နေရမယ်လို့ဒီရင်းမှာအခုဖြစ်နေတဲ့အသေးစားနဲ့အလတ်စားလုပ်ငန်းတွေမှာဒါဒီလိုလုပ်ငန်းရှင်တွေဖွင့်ပြောလာအောင်တကယ်ကအစိုးရပံ့ပိုးနိုင်ကြလားဆိုတော့လည်းမလုပ်နိုင်ဘူး။ဟိုနိုင်ငံကချင်းတွေပေါ့ဗျာဂျာကာလိုချင်းတွေရပါလေချင်းတွေကအတူကပုံရတတ်မှ900ခိုင်လုံးပဲရှိတယ်ဒါပေမဲ့လို့တကယ်လုပ်ငန်းချင်းလေးတွေပြန်ချိတဲ့ခါကျသူက700ခိုင်လုံးတော့ချိတယ်ဒါတော့အလွယ်တကူမရဘူးပေါ့အဲ့တော့အဲ့လိုလုပ်ငန်းချင်းလေးတွေမဖွင့်လို့လာတာလေအလုပ်ကန်ရှားပါမှုရဲ့တောက်ဆက်တွေဖြစ်လာတဲ့ပြဿနာတွေကျွန်တော်ပါပါတယ
်ဟုတ်ကဲ့ကျွန်တော်ကိုမိုးကျော်လေလိုင်းပေါ်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာ
ဟုတ်ကဲ့မိုးကျော်ကြီးအဲ့ဒီတော့အခုထိုင်းမှာမြန်မာနိုင်ငံအလုပ်သမားတွေအများဆုံးဖြစ်နေတာဟိုထိုင်းမှာရောက်တာအရင်တော့ဆိုရင်တော့ကျွန်တော်တို့ကြားရတာနေဇတ်ဒေတာကလူတွေပဲလာကြတယ်ဆိုတော့အခုဆိုလို့ရှိရင်တော့ဒါတနိုင်ငံလုံးအနှံ့ကပေါ့နော်ဟိုပဲနေဇွန်နယ်ပြားတွေကအစလာကြတော့ဆိုသူတို့အဓိကကြုံနေရတဲ့အခက်အခဲတွေကရောဘာတွေလဲဗျာဆိုလိုချင်တာကတော့ဗျာဟိုထမ်းရောက်တယ်ဆိုရင်ကျွန်တော်တို့အလုပ်သမားတွေအနေခံရတယ်အလုပ်ရှင်တွေကလစာနေနေလစာမပေးဘူးဆိုတာတွေလည်းကျွန်တော်တို့ကြားရတာပဲမြန်မာနိုင်ငံမှာတွင်ဖြစ်နေတာလည်းမဟုတ်ဘူးပေါ့နော်ဆိုတော့သူတို့ရဲ့အခွင့်အရေးတွေသူတို့မသိကြလို့ဖြစ်နေတာလားဒီလိုမျိုးအနေခံနေရတဲ့အခြေအနေတွေကဒီကိုမိုးကျော်တို့လိုအလုပ်သမားအဖွဲ့အစည်းတွေကရောဟိုဘာတွေများသူတို့အကူအညီလောက်ဆောင်ပေးနေတယ်လဲ
ဟုတ်ကဲ့ကျွန်တော်တို့လူသမားအဖွဲ့အစည်းတွေနေရတော့ထိုင်းနိုင်ငံထဲမှာရှိတဲ့အထိုင်းဥပဒေတွေနဲ့သူတို့ရပိုင်ခွင့်နေအခွင့်အရေးတွေကိုကျွန်တော်တို့ကလက်လန်းမိကြပါဘောနော်စားကောင်းလေးဂျာလေးတင်လဲလို့တက်ပြီးတော့ပေးတာတွေရှိတယ်နောက်ကူညီလောက်ဆောင်ပေးတာတွေရှိတယ်စိတ်ဝင်လူဝဲဝင်တွေထဲမှာဟာလောကပြဿနာတွေလှုပ်ရှင်လူသမားပြဿနာတွေဖြစ်လာရင်ထိုင်းဥပဒေကတိုင်းလည်းကူညီဆောင်ရွက်ပေးတာတွေရှိတယ်သူတို့ကြတော့စောင်းလုံးကအမီးတဲ့မိဘကိုဖျားလို့ဆိုလို့ရှိရင်ထိုင်းနိုင်ငံအတွင်းမှာရှိခဲ့အာရွှေကြောင်းရောက်ရှိလာတဲ့မြန်မာရွှေကြောင်းလူသမားတွေကတော့ဒေတာအနှံ့ပြီးပြရတယ်ဒါပေမဲ့လို့ထိုင်းနိုင်ငံထဲမှာအာရောက်တဲ့အခါတိုင်းလည်းဒါဒီလုပ်ငန်းဝင်တွေနဲ့အသားရကြရှိပြီးလုံနိုင်ငံတွေနဲ့အလူထားနေတယ်မရှိဘူးဒုက္ခရောက်နေရတယ်ရှိရဲ့လုပ်ငန်းဝင်အခြေအနေတွေကလည်းတကယ်ကောင်းမွန်တဲ့လုပ်ငန်းအခြေအနေတွေမဟုတ်ဘူးဆိုတာဒီလိုတွေ့ရတယ်ဘာလို့ဆိုတော့လူသားအင်အားများတဲ့ခါကျတော့ဝင်ရောက်လာတဲ့လူသားအင်အားများတဲ့ခါကျသူတို့ကတယောက်လာတယ်ဆိုလို့ရှိရင်ဟလာနောက်နှစ်ယောက်သုံးယောက်လောက်ရှိရဲ့အကျန်ရှိနေတဲ့လူသားအင်အားရှိနေတဲ့ခါကျတော့သူတို့ကအလုပ်သမားအပေါ်မှာမြင်တဲ့အမြင်ကသူတို့နဲ့အကျိုးတူပြုံးဆောင်ရွက်တဲ့လူတို့မမြင်သေးတာအခြေခံဒါတစ်ချက်တွေ့ရတယ်။တွေ့တဲ့ခါကျတော့ဘာတွေဖြစ်လာလဲဆိုကြတော့ကျွန်တော်ထိုင်းနိုင်ငံဥပဒေကပြဋ္ဌာန်းထားတဲ့ကျွန်တော်မဲဆောက်ဒေသမှာဆိုလို့ရှိရင်ရှင်းနိုင်အလုပ်ချိန်လုပ်လုပ်တယ်ဆိုလို့ရှိရင်သူက310ပတ်ရမှာပေါ့နော်။ဘန်းကူ310ရမယ်။ဒါပေမဲ့လို့
ဆေးဥမောင်၄00လောက်ရှိတယ်လူဥမောင်၄00လောက်ရှိတယ်လက်ဆောင်ဒူတာတွင်းထဲမှာပဲဟလာဒီအများဆုံးရတာက200အစိတ်150ရနေပြီးတော့200အစိတ်အများဆုံးတော့ပဲရတယ်30ရတယ်ဆေးဥတွေလက်ချိုးယူလို့ရဆေးဥတွေတော့ပဲရှိတယ်ဘာလို့ဒီချီမျိုးတွေရှိတယ်လေရန်ငွေချီမျိုးတွေကလည်းကျွန်တော်ကတကယ်ပြန်ကြမ်းမဲ့နေညီမြတဲ့ဟလာတကယ်ကောင်းမွန်တဲ့လုံစုံနဲ့ဟလာထိခိုက်မှုရင်းရဲ့နေပြီးကင်းစဲတဲ့အခြေအနေမျိုးတွေမရှိဘူးဆိုတာကျွန်တော်တွေ့ရတယ်ပြီးပြီဆိုရင်အလုံးအားလက်ရက်တွေသူတို့ရဲ့ရပိုင်ဝင်အခွင့်အရေးတွေလည်းအပြည့်အဝမရဘူးဆိုတာရှိရတယ်မြန်မာနိုင်ငံထွက်လာတဲ့တော့ညာလည်းပဲအခြားနိုင်ငံတွေရောက်တဲ့ခါမှလည်းကျွန်တော်မြန်မာရှေ့ကျောင်းမြန်မာလူသမားတွေအနေနဲ့ကတကယ်အခက်အခဲတွေစိန်ခေါ်မှုတွေလပန်ဝင်းမြင်ရဲ့စိန်ခေါ်မှုတွေဥရိယစိန်ခေါ်မှုတွေအများကြီးရှိပါတယ်ဒီအချိန်မှာမှတရားဝင်မှုဖြစ်အောင်လို့ဆိုင်ရနေပေါ်လို့ရှိရှိအငင်းကြီးချင်းပြီးတော့ကြတော့လူသမားလက်မှတ်တွေလုပ်ရတယ်အဲ့ဒီလူသမားလက်မှတ်တွေလုပ်တဲ့အခါမှာလည်းနိုင်ငံအစိုးရအနေပြီးတော့ကြတော့ GDP စီမံနဲ့ဆောင်ရွက်နေတဲ့နိုင်ငံသဘောတူဆောင်ရွက်တာနဲ့ရောက်လာတဲ့ MOU လူသားတွေရှိဒီ MOU လူသားတွေမှာလည်းစက်တနာလေးစေကိုချက်ပြီးစောတော့ကျွန်တော်ပြောထားတဲ့လုပ်ငန်းဝင်နဲ့သူတို့မူလကစာချုပ်ချုပ်ခဲ့တဲ့လုပ်ငန်းဝင်တွေမှာမလုပ်တိုင်ရတယ်အခြားလုပ်ငန်းဝင်တွေကိုရောက်သွားတာတွေရှိတယ်ပြီးရင်ဒုက္ခတွေ
ဒ
ါသာတွေအပြည့်အဝမရတာတွေရှိတယ
်ဒီ
အခြေအနေတွေရှိပါတယ်ဗျဟ
ုတ်ကဲ့ဟုတ်ကဲ့ကိုမစကျေးဇူးတင်ပါတယ်ကိုရဲနေဝင်ကိုကျွန်တော်တက်လက်လိုင်းမှာဖိတ်ခေါ်ချင်ပါတယ်နောက်ဆုံးကျွန်တော်တို့စက္ကန့်30လောက်ကလေးမှာဒီပြဿနာကြီးကအမတန်ကြီးတဲ့အခက်ခဲပြဿနာကြီးမြန်မာနိုင်ငံအတွက်ဖြစ်ပေမဲ့စက္ကန့်30လောက်အတွင်းမှာပြောပြလို့ရရင်ပြောပြပေးပါအောင်မြန်မာနိုင်ငံအလုသမားပြဿနာအခုလိုမျိုးပြပအထုအလုသမားတွေထွက်နေကြတဲ့ဟာကိုကျွန်တော်တို့အတက်နိုင်ဆုံးတားဆီးနိုင်အောင်ပြည်တွင်းမှာအလုကန်ဖန်တီးပေးနိုင်အောင်ဗာများအစိုးရအနေနဲ့လုပ်ပေးတဲ့လို့အကြံပေးချင်ပါတယ်
သူများက SME တွေကိုတစ်ခါကအားပေးဖို့လိုတယ်လို့တကယ်လည်းစိတ်ရင်းငြိမ်းအကောင့်တွေပေါ်ပေးဖို့လိုတယ်နိုင်ငံတကာယင်းနှိမ့်နှံမှုတွေဖိတ်ခေါ်မှုနဲ့အတူဒီအလုပ်ကံတွေရလာတဲ့အချိန်မှာဒီအလုပ်သမားတွေအတွက်ထိုက်တန်တဲ့အခွင့်အရေးတွေပေါ့ဒီလိုထိုက်တန်တဲ့လုခလာစားကောင်းမွန်တဲ့လုပ်ငန်းတွေအခြေအနေတွေသူတို့အနာဂတ်ဘဝအာမခံရဲ့ကြည့်ရတာတွေကိုအကောင့်တွေပေါ်ပေးမယ်ဆိုရင်တော့အကကြောကြသွားတယ်တစ်ခါကတော့အလုပ်ရှင်တဲ့အလုပ်သမားပြဿနာတွေကိုအစိုးရကကြားဖြန့်ပြေတဲ့ပုံစံမျိုးပဲနဲ့သူကိုယ်တိုင်ကငွေအားချက်မှတ်ပြီးတာဝန်ယူရမယ့်ကိစ္စတွေရှိတယ်ဒါမှတ်တဲ့ချောင်းကြီးလုပ်ငန်းတွေတစ်ခါတော့အကောင့်တွေပေါ်ပေးဖို့လိုတယ်။ဘူတင်မှုစိတ်ချော့ချတဲ့စီမံချက်တွေကိုအကောင့်တွေပေါ်သွားမယ်ဆိုရင်တော့ပေါင်ကောင်းမွန်လာတဲ့အခြေအနေဖြစ်ပေါ်လာနိုင်တ
ယ်။ဟုတ်ကဲ့ကျွန်တော်တို့အချိန်အားတစ်လောက်ဖဲရလို့ပါပြောစရာဒီကိစ္စကတော့ပြောရင်တော့ဆုံးမှာမဟုတ်တော့ပါဘူး။အပါဝင်စနစ်ကြတဲ့သူအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုင်းစီစဉ်ထုတ်လွှင့်ခဲ့တဲ့အင်ကာညတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးနားဆင်ကြရတာပါရှင်။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 51တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ဒီကနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်
။ American နိုင်ငံကြီးဌာနကမြန်မာနိုင်ငံမှာဆိုးဝါးလာတဲ့လူခွင်ချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့သက်ဆိုင်ရာမိသားစုဝင်တွေပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုအင်ကာနဲ့ဇူလိုင်လ16ရက်နေ့မှာချမှတ်လိုက်ပါပြီ။အခုဒဏ်ခတ်အရေးယူခံရတဲ့ပုဂ္ဂိုလ်၄ဦးကတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ဖြစ်ပါတယ်။အဲ့ဒီဂျူးလွန်နဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့မိသားစုဝင်တွေဟာအမေရိကန်နိုင်ငံတွင်းကိုလာရောက်ခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကလူခွင့်ချိုးဖောက်မှုတွေကြောင့်နိုင်ငံတကာကလက်နက်ရောင်းချခွင့်တားမြစ်ထားတဲ့ကြားကနေမြန်မာအရာရှိတွေကအစ္စရေးနိုင်ငံတယ်အဗစ်မှာကျင်းပတဲ့ပြပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်မှာမြန်မာအရာရှိတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုရပ်ဆိုင်းဖို့အတွက်အစ္စရေးအစိုးရကဆုံးဖြတ်လိုက်ပါတယ်။အသားရောင်ကွဲပြားသူအမေရိကန်အောက်လွှတ်တော်ဒီမိုကရက်အမျိုးသမီးအမတ်၄ဦးကိုဝေဖန်နေတာနဲ့ပတ်သက်ပြီးတော့လူမျိုးရေးခွဲခြားပြောကြားမှုဖြစ်တဲ့ဆိုပြီးဝေဖန်ခံနေရတဲ့သမ္မတဒေါ်နယ်ထရမ့်ကသူပြောတဲ့စကားအတွက်အခုထိအလျှော့ပေးမဲ့ပုံမပြပါဘူး။အမေရိကန်နိုင်ငံကိုမနှစ်သက်တဲ့လွှတ်တော်အမတ်တွေအမေရိကန်နိုင်ငံကနေသူတို့ရဲ့မူရင်းအနွယ်ရှိရာနိုင်ငံတွေကိုထွက်ခွာဖို့ပြောကြားခဲ့တာနဲ့ပတ်သက်ပြီးသတင်းတောက်တွေမေးမြန်းတာကိုသူကထွက်မထွက်သူတို့ပေါ်မှာမူတည်ပါတယ်လို့ပြန်ပြီးတော့ပြောကြားခဲ့ပါတယ်။အမေရိကန်အကသစူဇန်ရေးမှာလူသားတွေလကဘာပေါ်ခြေချနိုင်ခဲ့တဲ့အပိုလို7ခီးစဉ်ရဲ့အနှစ်50ရွှေရုအခမ်းအနားကိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်နဲ့ဝါရှင်တန်ဒီစီတွေမှာကျင်းပနေကြပါတယ်
။ဗိုလ်ထုနေမနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမင်းထွန်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့တယ်ရက်စမစ်ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လိမ့်မယ်အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နှာစင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.